Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်။ American ပြည်တော်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်မေလ1ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ2540 58လိုင်းလမ်းမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှိများရှင်လန်းချက်မြေချပါစေရှင်ဒီမှာတင်ကြီးထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှိနေနားဆင်ချရမယ်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေတဲ့မှာတော့ယူကရိန်းရဲ့အိုဒက်ဆာလေးစိတ်ကိုစနေနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ပါတယ်မလေးရှားကိုတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာတရားကျော်တို့ဖမ်းဆီးခံရပါတယ်ဒီသတင်းတွေပြီးမှာတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ
်ပုဒ္ဒါကြီးက1990ရွေးကောက်ပွဲမှာတီဘောမျိုးနဲ့မေဆန္ဒနဲ့အတက်ကနေပြီးလွတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံခဲ့ရတယ်။အဲတော့အနိုင်ရရှိတဲ့ NLD နဲ့ SNLD ပါတီပူးပေါင်းပြီးတော့မှလွတ်တော်ခေါ်ယူရေးကိစ္စတွေမှာကြိုးပမ်းဆောင်ရွက်ခဲ့တယ်။အဲဒီခါမှာသူကရှေ့ရနေ
ဒါတော့ကွယ်လွန်ခဲ့တဲ့ရှန်တိုင်ရင်သားနိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့ခွန်ထွန်းဦးအကြောင်းစုစည်းတင်ပြချက်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ထိုင်းနိုင်ငံတွင်မူးယစ်မှောင်ခိုတွေတည်ဆုံးခဲ့ရတဲ့အခြေအနေသတင်းပေးပို့ချက်နောက်ထို့အသံဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစုစည်းချက်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စုမင်းတို့တင်ပြပေးပါမယ်ရှင်။
ယူကရိန်းတောင်ပိုင်းကအိုဒက်ဆာလေးစိတ်ကိုစနေနေ့ကရုရှားမစ္စိုင်းဒုံးထိမှန်ခဲ့တဲ့အတွက်လေရင်ပြေးလမ်းပျက်စီးသွားပြီးသုံးမရပဲဖြစ်သွားတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။မျက်မြင်တယောက်ကတော့အ ਨੇ စုံတိုက်လေရင်တစ်စင်းပြန်လာတာတွေ့ရတယ်လို့လေကြောင်းအချက်ပေးတံထွက်လာပြီးမကြခင်မှာပဲပောက်ကွဲတံတွေကြားရတယ်လို့ပြောပါတယ်။ယူကရိန်းအရှေ့ပိုင်းဒွန်ဘော့စ်ဒေသမှာတော့စနေနေ့ကရုရှားတပ်တွေအပြင်းထန်ပစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ဒါပေမဲ့ရုရှားတပ်တွေပြစ်မှတ်ထားတဲ့ဒေသ၃ခုဖြစ်တဲ့ဒုံးစညက်ဘက်ကလိုင်မန်လူဟန်စ်ဘက်ကစီဗီယရိုဒုံးစညက်နဲ့ပိုပါစနာဒေသတွေကိုတော့မသိမ်းပိုက်နိုင်ခဲ့ပဲတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ယူကရိန်းတပ်ဖွဲ့များအကြီးအကဲကနေ့စဉ်သတင်းထုတ်ပြန်ကြမှာပြောပါတယ်။တစ်ချိန်တည်းမှာပဲကီယက်မြို့ရောမြောက်ပိုင်းဘူချာမြို့မှာနောက်ထပ်အရတားအလောင်း၃လုံးကိုတွေ့ခဲ့ရတယ်လို့ယူကရိန်းရဲတွေကပြောပါတယ်။ရုရှားတွေဟာယူကရိန်းမှာကြီးမားတဲ့စိန်ခေါ်မှုတချို့နဲ့ရင်ဆိုင်နေရဆဲဖြစ်ပြီးယူကရိန်းအရှေ့မြောက်ပိုင်းတွေမှာထိုးစစ်မဆင်နိုင်ပဲဖြစ်နေတယ်လို့တပ်သားအများပြားကစိတ်သက်ကြနေတာကြောင့်တပ်တွေကိုပြန်ပြီးနေရာချနေရတယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်။ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစိတ်ကမ်းမြို့မှာရှိတဲ့အဇော့စတယ်တမနီစက်ရုံမှာပိတ်မိနေတဲ့အရက်သားတွေက20ကိုဘေးလွတ်ရာကိုပို့ပေးနိုင်ခဲ့တယ်လို့ယူကရိန်းပြည်ရင်းလုံခြုံရေးတပ် UNG ရဲ့ Azov တပ်ရင်းကဒုတိယအကြီးအကဲ Savierto Slav Palama ကစနေနေ့မှာပြောပါတယ
်။ Shosty Ranku мы чекали на приезд эвакуации.
မနက်6:00ကလေးကလာခဲ့တဲ့ရင်းနှီးကိုစောင့်နေတာ။ညနေ 6:25 မှာရောက်လာတာပါ။ညနေ 9:40 မှာတော့အရက်သား20ကိုသတ်မှတ်ထားတဲ့နေရာစီသွားဖို့ပြောင်းပေးနိုင်ခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါ။သတ်မှတ်နေရာကယူကရိန်းထိန်းချုပ်ထားတဲ့ဆပိုရီစီယာမြို့ပါအဲ့ဒီကိုသူတို့ရောက်နိုင်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါရုရှားတပ်တွေကဆက်ယုံဝင်းကျင်တဝိုက်ကိုတညာလုံးလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နောက်ထပ်ပျက်စီးမှုတွေနဲ့အတားအဆီးတွေကြုံနေရကြောင်းလည်းပြောပါတယ်အပစ်ခတ်ရက်ဆဲဖို့အတွက်သဘောတူထားခြင်းကမနေ့6:00ဖြစ်ပေမဲ့7:00လောက်မှအပစ်ရက်ခဲ့တာဖြစ်ပြီးကဲထုတ်ချိန်မှာတော့နှစ်ဖက်စလုံးအပစ်ရက်နေတယ်လို့လည်းပြောပါတယ်ဒီအထူးကယ်ဆယ်ရေးလုပ်ငန်းကိုအဇော့တိုင်ရင်ကလှုပ်ပေးနေတာဖြစ်ပြီးအဲ့ဒီမှာတက်ကြီးရွယ်တွေအမျိုးသမီးနဲ့ကလေးငယ်တွေကိုအပျက်စီးပုံအတားဆီးတွေကြားကနေကျိုးတွေနဲ့ကဲထုတ်နေရတာဖြစ်ကြောင်းလည်းပြောပါတယ်။အရက်သားအလုံးကိုကဲထုတ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပါလမကပြောပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်လို့သတိထားတုံ့ပြန်နေတဲ့ဆာဗီယာနိုင်ငံကစနေနေ့စစ်လက်နက်ပြပွဲတစ်ခုမှာရုရှားနဲ့အနောက်နိုင်ငံကလက်နက်တွေနဲ့အတူတရုတ်နိုင်ငံထုတ်နောက်ဆုံးပေါ်မြေပြင်ကဝင်ပစ်မဇယ်ဒုံလက်နဲ့တစ်ကိုပါပြတာလိုက်ပါတယ်။ဘဲဂရိတ်မြို့တော်နာကစစ်လေရင်ခွင်းနာမှာချင်းချင်းပြတာတဲ့ဒီပွဲကိုသတင်းမီဒီယာတွေနဲ့လူလူကိုပါဖိတ်ခေါ်ပြတာတာဖြစ်ပါတယ်။ European Airbus ရဟတ်ယာဉ်တွေနဲ့အတူတရုတ်နဲ့ပြင်းတဲ့မဇယ်ဒုံတွေပြထားတယ်လို့လက်နဲ့တက်ဆင်ထားတဲ့တရုတ်ထုတ် drone တွေနဲ့ရုရှားလုံ MiG-29 jet တိုက်လျင်တွေလည်းပါပါတယ်။ရှေးယိုဆွဲ Orthodox Christian ဘာသာကိုးကွယ်တာနဲ့လူမျိုးရေးနိုင်ငံရေးအရာရုရှားနဲ့နှီးစပ်မှုရှိတဲ့ဆာဗီယာက ဥရောပတမကအီယူတဲ့ဝင်ဖို့ဆန္ဒရှိတယ်လို့မဟာမိတ်ဖြစ်တဲ့နေတို့အဖွဲ့နဲ့လည်းတင့်မြတ်အောင်စူးစမ်းနေတာဖြစ်ပါတယ်။ရုရှားရဲ့ S-300 ဒါမှမဟုတ်အမေရိကန်ရဲ့ Patriot စနစ်တွေနဲ့တူတဲ့တရုတ်လို့ FK-3 မြေပြင်ကနေဝေဟင်ဖြစ်ကာကွယ်ရေးစနစ်ကိုဆာဗီးယားက2019မှာဝယ်ယူခဲ့တာဖြစ်ပြီးအခုလအစောပိုင်းမှာမှရောက်လာတာပါ။ဆာဗီးယားကတရုတ်လို့မီဇိုင်းတုံးစနစ်တွေနဲ့ CH-92A တက်ခိုင်ရေးတုံး drone တွေကိုတုံးတဲ့တခုတည်းသောဥရောပနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ American သမရအင်ဗျူမှာအစင်လာတက်ဖြစ်နေနှစ်စဉ်ကျင်းပလေရှိတဲ့အင်ဗျူသတင်းသမားများအသင်း WHCA ညစာစာပွဲကိုစနေနေ့ညမှာကျင်းပမှာဖြစ်ပြီးသမရဂျိုးဘိုင်ဒန်မင်ကွန်းပြောဖို့ရှိပါတယ်။ဒါဟာ2016ကအစပြီးပထမကြိမ်ဖြစ်နေသမရကိုယ်တိုင်တက်ရောက်မင်ကွန်းပြောမှလည်းဖြစ်ပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကဒီနှစ်ပတ်လည်ပွဲတွေကိုမတက်ဖဲတပိတ်မှောက်ခဲ့တယ်လို့ COVID-19 ကာယရောဂါဖြစ်ပွားတဲ့အတွက်နှစ်နှစ်ကြာမကျင်းပပဲထားတာဖြစ်ပြီးအခုပွဲမှာတော့နာမည်ကျော်ဟာသတေယုဆန် Travanova ပါပါဝင်ပြီးပျော်ပျော်ရွှင်ရွှင်ဆင်နွှဲဖို့ရှိပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 5.40kHz 8.43 5.51kHz 5.89 နဲ့လိုင်းလက်မီတာ190kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါမလေးရှားနိုင်ငံကိုဆက်လီနဲ့တရားမဝင်ဝင်ရောက်လာကြတဲ့ရိုဟင်ဂျာ134ဦးအပါအဝင်အထောက်ထားမဲ့ဝင်ရောက်လာသူ143ဦးကိုပြည်ရက်ပြည်နယ်ကွာလာကူရောရေပြင်မှာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးခံရသူတွေလိုက်ပါလာတဲ့ဆက်လီတောင်တင်းနေစဉ်ဖမ်းဆီးခဲ့တာလို့လည်းမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။ကမ်းခြေကနေရေမိုင်6မိုင်အကွာမှာရှိတဲ့ဆက်လီတဲကနေ88ဦးဖမ်းဆီးမိခဲ့ပြီးရေကူးထွက်ပြေးခဲ့တဲ့ကြံတဲ့သူတွေကိုတော့ကမ်းခြေမှာဖမ်းဆီးမိခဲ့တယ်လို့ပြည်သားပြည်နယ်ရဲချုပ်ဒက်တစ်မီရာဝါဟစ်ကိုကိုကားပြီးသတင်းတွေကဖော်ပြကြပါတယ်။9နှစ်သားအရွယ်ကနေအသက်40အထိရှိကြတဲ့အဲ့ဒီတရားမဝင်ဝင်ရောက်လာကြသူတွေကိုဖမ်းဆီးမိဖို့မနက်9နာရီကနေမွန်းတက်ချိန်အထိကြာမြင့်တယ်လို့လည်းပြောပါတယ်။ဖမ်းဆီးခံရသူတွေထဲမှာအမျိုးသား66ဦးအမျိုးသမီး59ဦးနဲ့ကလေး9ဦးပါဝင်ကြောင်းမလေးရှားဗနာမားသတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာတရားကျော်နဲ့အတူဖမ်းဆီးမိခဲ့သူတွေထဲမှာမြန်မာ9ဦးဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးပါဝင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းအပန်းပြေကမ်းခြေပတ်တရာမြို့ကစီးပွားရေးနဲ့ပတ်သက်တဲ့အဆောက်အုံတစ်ခုကိုစနေနေ့မနေ့လင်းအားကြီးအချိန်ကရဲတပ်ဖွဲ့ဝင်တွေဝင်ရောက်စီးနှင်းရာမှာတရုတ်နဲ့မြန်မာနိုင်ငံသားအများစုပါဝင်တဲ့လူ16ဦးကိုတရားမဝင်မူရစီဝါတွေနဲ့အတူဖမ်းဆီးရမိပါတယ်။ညနေအထိပါတီပွဲတွေမကြာခဏကျင်းပလေရှိကြတယ်လို့အနီးပတ်ဝန်းကျင်ဒေသခံတွေရဲ့တိုင်ကြားချက်အရလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်းခဲ့တာလို့လည်းထိုင်းနိုင်ငံတုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ရဲတပ်ဖွဲ့ဝင်တွေရောက်ရှိလာတဲ့အချိန်မှာကျဲလောင်တဲ့ဂီတတန်တွေကြားရပြီးကတ္တမီမူရစီဝါတွေနဲ့အတူတရုတ်နိုင်ငံသားအမျိုးသား9ဦးနဲ့အမျိုးသမီး3ဦးမြန်မာနိုင်ငံသားအမျိုးသား2ဦးနဲ့အမျိုးသမီး9ဦးတို့နဲ့အတူထိုင်းအမျိုးသမီး2ဦးကိုလည်းဖမ်းဆီးရရှိခဲ့ကြောင်းဓာတ်ပုံနဲ့တကွဖော်ပြထားပါတယ်။ဖမ်းဆီးမိသူတွေအားလုံးကိုမူရစီဝါ3ဆွဲထားခြင်းရှိမရှိဆိုတာထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုမှစစ်ဆေးနေပြီးဥပဒေကြောင်းအရအရေးယူဖို့လည်းစီစဉ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာစနေနေ့ကခီးတဲ့တင်ဘန်ဂါတစည်းပေါ်ဘုံပေါက်ကွဲမှုကြောင့်အနည်းဆုံး2ဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်မြို့တော်မှာနှစ်ရက်ဆက်တိုက်ပေါက်ကွဲမှုတွေကြောင့်မွတ်စလင်တွေရဲ့ဥပုပ်လကုံဆုံးမဲ့အချိန်မှာလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းတိုးလာနေကြပါတယ်။ပေါက်ကွဲမှုကြောင့်အမျိုးသမီး2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ကာဘူးမြို့တော်လုံခြုံရေးတပ်မှုရဲ့ပြောရေးဆိုခွင့်ရှိသူခါလစ်ဇဒရမ်ကပြောပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ရမ်ဒန်ဥပုပ်လမှာပေါက်ကွဲမှုတွေဇက်တိုက်ကြုံနေရခြင်းတောက်ကြနေကမြို့တော်ကပူးကဗလီတစ်ခုမှာပေါက်ကွဲမှုကတော့ဝိပယူနေတဲ့လူ90ကျော်သေဆုံးခဲ့ပါတယ်။နှစ်ပေါင်း20ကျော်မှာအာဏာပြန်ရလာတဲ့တာလီဘန်တွေလက်ထက်ကာဘူးမြို့တော်မှာပထမအဦးဆုံးအကြိမ်အစ်ပွဲတော်ကိုပြန်လည်ကျင်းပဖို့ပြင်ဆင်နေချိန်မှာပဲတိုက်ခိုက်မှုတွေကြုံတွေ့ရတာပါ။ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသရှိဂျူးအခြေချနေထိုင်ရာအရက်အဝင်ဂိတ်မှာလုံခြုံရေးတပ်ဖွဲ့ဝင်တဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံရသူပါလက်စတိုင်းနှစ်ဦးကိုဖမ်းဆီးလိုက်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဂ ဂျော်ဒန်မြစ်အနောက်ဘက်ကန်ဂျူးအခြေချနေထိုင်သူတွေရဲ့ဧရိယာအရက်ကဝင်ပေါက်မှာတောက်ကြံဤကဖြစ်ပွားခဲ့တာပါပြစ်ခတ်မှုဖြစ်ပွားပြီးပြီးချင်းဣသရေလစစ်သားတွေအထူးတပ်ဖွဲ့ဝင်တွေနဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေပူးပေါင်းရှာဖွေကြရမှာကြေးရွာတရွာအနီးကတန်လျာရှိသူနှစ်ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးမိကြပါတယ်ပါလက်စတိုင်းအရာရှိတွေကတော့အသက်28နှစ်အရွယ်ပါလက်စတိုင်းလူငယ်တဦးကိုဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာဣသရေလတပ်ဖွဲ့ဝင်တွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ပြောပါတယ်မကြာသေးခင်သတင်းပတ်ဒီအတွင်းဣသရေလနဲ့အနောက်ဘက်ကန်ဒေသမှာပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုကြောင့်ဣသရေလ15ယောက်သေဆုံးခဲ့တယ်လို့ဣသရေလလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ပါလက်စတိုင်း28ဦးသေဆုံးခဲ့ပါတယ
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်1988ခုနှစ်နောက်ပိုင်းအထင်ရှားဆုံးတိုင်းရင်းသားနိုင်ငံရေးကောင်းဆောင်တူဖြစ်တဲ့ခွန်ထွန်းဦးဟာအသက်89နှစ်အရွယ်ရန်ကုန်မြို့မှာဧပြီလ30ရက်နေ့ကကွယ်လွန်ခဲ့ပါတယ်။တိုင်းပြည်အချက်တဲကြီးနေခြင်းကွယ်လွန်တာမို့ကြီးကွယ်စရာဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တချို့ကပြောပါတယ်။ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ဆေးရုံးလူပါအထုတ်ခဲ့တဲ့ခွန်ထွန်းဦးအမတ်ရစရာတွေကိုကိုဝင်းမင်းစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ SNLD ရှမ်းတိုင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနေရာကနေမနှစ်2021မှာစအနားယူခဲ့တဲ့ဦးခွန်ထွန်းဦးမနေ့ကကွယ်လွန်ခဲ့ပြီးအမတ်တရကျန်နေခဲ့တဲ့သူ့ဖြတ်သန်းမှုကိုပါတီပြောခွင့်ရဦးဆိုင်လိုက်က
ဥက္ကဋ္ဌကြီးက1990ရွေးကောက်ပွဲမှာတီဘောမျိုးနဲ့မဲဆန္ဒနဲ့အမတ်တက်ကနေပြီးလွတ်တော်ပို့စလဲချက်ရွေးချယ်ခံခဲ့ရတယ်။အဲတော့အနိုင်ရရှိတဲ့ NLD နဲ့ SNLD ပါတီပူးပေါင်းပြီးတော့မှလွတ်တော်ခေါ်ယူရေးကိစ္စတွေမှာကြိုးပမ်းဆောင်ရွက်ခဲ့တယ်။အဲဒီအခါမှာသူကရှေ့ကနေဦးစီးဦးဆောင်ပြုခဲ့တယ်နဝတအစိုးရအနေနဲ့လွှတ်တော်မခေါ်ပေးတဲ့အခါမှာ CRPB လို့ခေါ်တဲ့ဤသူလွှတ်တော်ကိုစားပြုကော်မတီကိုဖွဲ့စည်းရမှာဥက္ကဋ္ဌကိုပါဝင်ခဲ့တယ်။အဲ့ဒီအပြင်တိုင်းရင်းသားအရေးနဲ့ပတ်သက်လို့ရှိရင်လည်း UNA လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများမဟာမိတ်မှလည်းပဲသူကတဘာဝတိအဖွဲ့ဝင်အဖြစ်ဦးစီးဦးဆောင်တောင်းယူခဲ့ပါတယ်။သူ့ရဲ့ပြောစကားအရပြောရရင်ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကခေါင်းနဲ့ပန်းလို့ပဲ။နှစ်ခုစလုံးကိုတစ်ချိန်နဲ့တစ်ပြိုင်နဲ့အတူတူလုံဆောင်မှသာလျှင်အောင်မြင်နိုင်လိမ့်မယ်။
ဒါအပြင်အသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ဥက္ကဋ္ဌရဲ့ထူးခြားတဲ့ခေါင်းဆောင်မှုကိုလည်း ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလာက
ဥက္ကဋ္ဌကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားနိုင်ငံရေးလုပ်ကိုင်ဆောင်တဲ့ပုဂ္ဂိုလ်တွေအတွက်ဥဆောင်လန့်ပြပုဂ္ဂိုလ်တယောက်ဖြစ်ပါတယ်လို့အခုလိုစွန့်ပေါ်တတ်တဲ့အတွက်ကြောင့်ကျွန်တော်တို့တိုင်းရင်းသားနိုင်ငံရေးပါတီတွေပြည်တော်စုတဝန်းလုံးမှာရှိတဲ့နိုင်ငံရေးသမားတွေပါဝင်ကျွန်တော်တို့အလုံးမှာဒီဆုံဆုံမှုကြီးတရက်ဖြစ်ပါတယ်လို့
ဒီနေရာမှာဥက္ကဋ္ဌနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့နီးနီးကပ်ကပ်လှူဆောင်ခဲ့ကြပုံတွေကိုလည်း SNLD အထွေထွေအတွေ့အမူလဲဖြစ်တဲ့ဦးဆိုင်လေးကအခုလိုပြန်ပြောပြပါတယ
်ဒေါင်ဆန်းစုကြည်နဲ့လက်တွဲခဲ့တဲ့အချိန်လုံးကလည်းတခြားလုံးတူပြောခဲ့တယ်ဒီမိုကရေစီရရှိရေးအတွက်မိုင်းကျိုးပန်းနေတယ်လို့ဖက်ဒရယ်ရရှိရေးအတွက်ကျွန်တော်တို့ကလည်းမမိတ်မတုံလှူဆောင်မှာပဲဆိုတော့ဒီမိုကရေစီရသွားတဲ့နောက်မှာကျွန်တော်တို့ဖက်ဒရယ်ရေးအတွက်ကိုအမိုင်းနေနဲ့မမေ့သွားဖို့လိုအပ်တယ်နော်လို့လူရှိသူရှိမှပဲသူကြောင်ပြောခဲ့ပါတယ်ကြကျွန်တော်ရှိမှပဲဒေါ်ဆန်းစုကြည်ကလည်းမမေ့ပါဘူးရှင်လက်တွဲလုပ်ကြရအောင်ဆိုပြီးပြောခဲ့တဲ့စကားတွေရှိခဲ့ပါတယ်နောက်ဆုံး2012ခုနှစ်မှာဒေါ်ဆန်းစုကြည်ကြားပြတ်ရွေးကောက်ပွဲဝင်ပြီးအနိုင်ရရှိတဲ့အခါမှာလည်းကျွန်တော်တို့ဥဆောင်ပြီးတော့မှနေပြီးတော့မှဒေါ်ဆန်းစုကြည်နေအိမ်မှာတွားရောက်တွေ့ဆုံခဲ့တယ်အဲ့ဒီအချိန်မှာလည်းပဲ2008ဟာဒီမိုကရေစီအတွက်အမကန်ချက်ရှိမရှိမသေးကြပါပဲဖက်ဒရယ်အတွက်ကတော့လုံးဝကိုအမကန်ချက်မရှိတာသေးကြတယ်ဆိုပြီးသူထပ်ခါပြောခဲ့ပါသေးတယ်
။တစ်ချိန်တည်းမှာဒေါ ን ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အတူ1988ထဲကတောက်လျှောက်လှုပ်ရှားရုန်းကန်ခဲ့ပြီးအချိန်ချင်းလဲအဖမ်းခံရထောင်ဒဏ်နှစ်ရှည်တွေလဲကြားခဲ့တဲ့ဥက္ကဋ္ဌဦးပေါ်အမဲအမှတ်အရနေမှာပါလို့ဥသာထွန်းလာကဆိုပါတယ
်။မဲမဲကြံခဲ့လို့ဆိုကျွန်တော်တို့အရင်ကဒီနာဖခိတုံကတော့ကတန်ရသပါတီတွေကျင်ပါတဲ့ပြည်ထောင်စုနဲ့အခမ်းအနားမှာတော့ကဥခွန်တုံးဦးမှာပဲကျွန်တော်တို့ပြည်ထောင်စုနဲ့အခမ်းအနားကိုအတူတူကျင်းပခဲ့ရတော့ကကျွန်တော်အနေနဲ့ဖဲမဲရရှိတဲ့ကိစ္စတရက်ဖြစ်ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအာဏာရှင်စနစ်တပ်ပြောက်ရေးအတွက်ကိုကျိုးစွန့်အနစ်နာခံပြီးကျိုးစွန့်လှုပ်ဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့နိုင်ငံရေးလက်ကင်ဆောင်ရုံတို့တဲ့အပြည့်တော်ကမမေ့တဲ့မမေ့ထိုက်တဲ့ပုဂ္ဂိုလ်တူဖြစ်တယ်
ကြာပြင်ဥက္ကဋ္ဌကွယ်လွန်မှုက လက်ရှိအရင်လိုစစ်အာဏာရှင်အောင်အခက်ခဲဆုံးအချိန်မှာဖြစ်ရတာမို့ပိုကြေကွဲရပေမဲ့ဆက်ရုံးကန်ကြဖို့ကိုလည်းဦးဆိုင်လေးက
ကျွန်တော်နိုင်ငံအတွက်ကတော့ကံစိုးမိုးမောင်ကြတဲ့အချိန်လို့ပြောရမှာပေါ့နော်စစ်တပ်ကနေပြီးအာဏာရယူထားတဲ့အချိန်မှာဒီမိုကရေစီကောင်းဆောင်လို့အားလုံးအသိအမှတ်ပြုတဲ့ဒေါက်ဆန်းစုကြည်လည်းအကြက်တဲရောက်နေတယ်အဖမ်းစီခံနေရတယ်နောက်တစ်ဖက်မှာဖက်ဒရယ်ရေးအတွက်မမရက်တီကြတဲ့ကောင်းဆောင်တဦးကလည်းဒီနေ့လိုပဲပွဲလုံးအနှိမ့်စရောက်ပါတယ်ဆိုတော့ကျွန်တော်အားလုံးအတွက်ဝမ်းနဲ့မဆုံးပါနော်ကြည်ကွဲစရာဖြစ်တယ်ဒါ့ဝိမဲ့လို့ခေါင်းဆောင်နှစ်ဦးရဲ့မိန့်မှားခဲ့တဲ့ဇကားတွေလမ်းညွှန်ခဲ့တဲ့နိုင်ငံရေးဆိုင်ရာလမ်းကြောင်းတွေကထင်ထင်ရှားရှားရှိနေပါတယ်သူတို့တွေကိုဂုဏ်ပြုတဲ့အနေနဲ့ဖက်ဒရယ်နဲ့ဒီမိုကရေစီရရှိရေးအတွက်အားလုံးဝိုင်းဝန်းကြိုးပမ်းကြပါစို့
တကယ်တော့တစ်ချိန်ကစစ်ကောင်စီတွေလက်အောက်မှာဒေါက်ဆန်းစုကြည်နဲ့နီနီကက်ကက်လက်တွဲလုပ်ခဲ့တဲ့ဥက္ကဋ္ဌကိုမြန်မာဒီမိုကရေစီနဲ့ဖက်ဒရယ်ရေးလှုပ်ရှားမှုဒုတိယခေါင်းဆောင်ဖြစ်အများခံယူခဲ့ကြတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ
်ကိုဝင်းမဲစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်များရှင်ထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဖားလွန်ဒေသမှာစနေနေ့အစောပိုင်းကမြန်မာနိုင်ငံဘက်ကဝင်လာတယ်လို့ယူဆရတဲ့မတင်ကာသူမူရစီဝါမှောက်ခိုသူတွေနဲ့ထိုင်းနေကြဆောင်တပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်ပစ်ခတ်မှုအတွင်းမှာတော့မူရမှောက်ခိုသမား၈ဦးသေဆုံးပြီးကာလတံပိုးထိုင်းပတ်ငွေတန်တထောင်နီးပါးရှိတဲ့တံပိုးရှိတဲ့စိတ်ကြွစီပြားလေးတန်းခွဲကိုလည်းဖမ်းမိတယ်လို့ထိုင်းအာဏာပိုင်တို့ကသတင်းထုတ်ပြန်ပါတယ်အပြည့်အစုံကိုတော့ထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မဲဖားလွန်ဒေသမှာဧပြီလ30ရက်နေ့မနက်2နာရီကျော်အချိန်လောက်ကထိုင်းနယ်ကြောင်တက်တီနဲ့မူရင်မှောက်ကိုသမားတွေနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပါတယ်မဲဖားလွန်တုံးမောင်ကျေးရွာအနီးမှာကင်းလဲနေတဲ့နေကြဆောင်တက်ရင်အမှတ်3ကတက်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံဘက်ကနေဝင်လာတဲ့မူရင်မှောက်ကိုသမားတွေနဲ့10မိနစ်အကြာတိုက်ပွဲဖြစ်ပွားနေချိန်ထိုင်းတက်ဘက်ကစစ်ကူတက်ဖွဲ့တွေထိုက်ရောက်လာပြီးမူရင်မှောက်ကိုသမားတွေကိုပိတ်ဆို့ပစ်ခတ်ခဲ့ရမှာမူရင်စေဝါတည်ဆောင်လာတဲ့လက်နက်ကင်ရှိဦးကိုအသေးဖမ်းမိခဲ့ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်မူရင်မှောင်ကိုသမားတွေတည်ဆောင်လာတဲ့အိတ်တွေကိုသိမ်းဆီးမိခဲ့ပြီးအဲ့ဒီထဲမှာစိတ်ကြွသေးပြအလုံးကြီးလေးတန်းခွဲဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာကိုအမှတ်3ဒေသဗိုလ်မှူးကြီးစူတီကီခက်စီနင်တင်နဲ့အဖွဲ့ဝင်တွေလာရောက်စစ်ဆေးခဲ့ပြီးသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ได้แล้วเข้ามาค่อนข้างเยอะมากก็อย่างนี้ก็เป็นความตั้งใจกับความขยันของผม
ကျွန်တော်တို့အနေနဲ့လုံခြုံရေးအင်အားအပြည့်နဲ့စောင့်ကြည့်နေတာပါအခုကာလမှာမူရင်မှောက်ကိုခိုင်းတွေကထိုင်းနိုင်ငံထဲကိုဇက်တိုက်ဝင်ရောက်နေတာကြောင့်ထိုင်းနယ်ခြားဆောင်တပ်တွေကနေညာမပြတ်စောင့်ကြည့်ကင်းလဲ့နေတော့အခုလိုမျိုးမူရင်မှောက်ကိုသမားတွေနဲ့ထိတ်တိုက်တွေ့ခဲ့ပြီးတိုက်ပွဲဖြစ်ခဲ့တာလို့ဆိုပါတယ်ထိုင်းရနာပိုင်းတွေဟာဧပြီလအတွင်းထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကနေဝင်ရောက်လာတဲ့စိတ်ကြွစီပြား15တန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်ဒီလထဲမှာပဲထိုင်းမြန်မာနယ်စပ်မက်ဖားလွန်ဒေသမှာမူရင်မှောက်ကိုခိုင်းနေတဲ့ထိုင်းနယ်ခြားဆောင်တပ်တို့ဟာ3ချိန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်ဒီတစ်ချိန်မှာတော့မူရင်မှောက်ကိုသမားအများအပြားကိုအသေးပစ်ခတ်ဖမ်းမိခဲ့တာဖြစ်ပါတယ်ရှင
်ထိုင်းချေဆိုင် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ခုတော့အပတ်စဉ်ခဏတွေကိုတင်ပြပေးပါမယ်ပြည်ရင်းလူခွေရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့သတင်းပတ်စဉ်ခဏတစ်ခုဖြစ်တဲ့ဒို့အတန်စီစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေကတင်ဆက်ကြားဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြည်ပခါတွေကြောင့်ဒုက္ခရောက်နေတဲ့ကယားပြည်နယ်မှာဒေသခံတွေဟာနေရက်စွန့်ခွာရတဲ့အပြင်ဆေးဝါးနဲ့အထောက်ပံ့တွေရဖို့ဆူဆူဝါးဝါပိတ်ပင်ခံနေရပါတယ်စစ်ရှောင်းတွေအတွက်ထောက်ပံ့လာတာတွေကိုစစ်ကောင်စီရဲ့တပ်သားတွေကဖျက်ဆီးနေရလို့စွပ်စွဲချက်တွေလည်းရှိပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့အလွတ်တန်းသတင်းတော်မြမိုးသူကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မျက်စိတစုံဝါတာဘလူးတွေတန်းစီတိဆောက်ထားတဲ့တရက်ချံကြီးတစ်ခုရဲ့တဲတလုံးရှိမှာတော့ဒေါ်ဘရိုနီကာတယောက်ငိုနေတဲ့အသက်2နှစ်အရွယ်ကလေးငယ်ကိုနှုတ်တိုက်ဖို့နှုတ်စီဖြော်နေပါတယ်။ကလေးငယ်ကလွန်ခဲ့တဲ့လကကယားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်နေချိန်မှာသေဆုံးခဲ့ရတဲ့ဒ ဒေါ်ဘရိုနီကာရောင်မရဲ့ကလေးဖြစ်ပါတယ်။နဘေးမှာတော့အသက်86နှစ်အရွယ်သူမအမေကဆွေးဆွေးမြင့်မြင့်ထိုင်ပြီးထမင်းအိုတည်နေပါတယ်။ဖခင်ဖြစ်သူနဲ့ရောင်မဖြစ်သူတို့ဆုံးသွားကြတဲ့ကသူမအမေလည်းဝမ်းနဲ့ပလက်ဖြစ်ကြံခဲ့ရပါတယ်။ဒါကတော့ကယန်းတိုင်းရင်းသားတွေကသူတို့လူမျိုးစုတွေတည်ဆုံသွားတဲ့အခါရိုးရာဒလေးအရာတည်ဆုံသူတွေကောင်းရမွန်ရာရောက်အောင်ဆူတောင်းပေးနေတဲ့အတန်ပ
ါသူရွှေမကဆုံးသွားသူလည်းဟိုပါလဲစကားလည်းမပြောနိုင်ဘူးနှိုက်ဒီရမလည်းညက်စလုံးလူလိုက်ခံရတယ်ခေါင်းခေါင်းတားကြိုက်ဆိုမခံနိုင်ဘူးရမဖလဲကြည့်ပေးရတယ်ဟိုဖေဖလဲကြည့်ပေးရအမေဆိုယူရမယ်အမေပြောတယ်ယူရမယ်နော်ကိုကဘလို့ပါလဲအပေးလဲဆိုတော့မယူနဲ့အမေတယူရတော့ဟိုကျွန်တော်တို့လည်းဘယ်မှာတနေရတော့မလဲအမေယူရတော့ကျွန်တော်တို့မကြည့်နိုင်တော့တော့ဒီလူနာနိုင်ရတော့မှဟိုမျိုးကြည့်ရပြီဆိုတော့မေထယူဆိုတော့ကျွန်တော်တို့မကြည့်နိုင်ဘူးငူထဲမှာလည်းမေကိုတခါတည်းဟိုမျိုးတုံးချလိုက်ပါလေ
သွေးခင်စားဖြစ်နေတဲ့ဒေါ်ဘရိုနီကာရဲ့ရောင်မဟာအသက်24နှစ်အရွယ်ရှိပြီးတိုက်ပွဲတွေဖြစ်ပွားနေချိန်မှာယောဂပြင်းထန်ပြီးအသက်ဆုံးရှုံးခဲ့ရတာပါကိုဗစ်ပထမလိုင်းမှာသွေးခင်စားရှိတယ်ဆိုတာကိုသိရပြီးဒေတာမှာပြိပခါတွေဖြစ်လာတဲ့အခါသူမယောဂအတွက်လိုအပ်တဲ့ကုသမှုတွေမရရှိနိုင်တော့ပါဘူး။ဒါအပြင်သူမရဲ့ဖခင်ဖြစ်သူကအရင်ကကျန်းမာရေးကောင်းမွန်ခဲ့ပေမဲ့စစ်ပေးရှောင်နေစဉ်အတွင်းလေဖြတ်သလိုဖြစ်ပြီးတော့အဖျားတက်အမောဖောက်ကတည်ဆုံခဲ့ရတာဖြစ်ပါတယ်
။ကလေးကိုတစ်ဖက်ချော့လိုက်နော်။အဖေတစ်ဖက်ကြည့်ကြတော့လည်းအားမရှိတော့လည်းနော်။အဖေလည်းစကားမပြောနိုင်တော့နော်။ယောင်မဖက်ကြည့်ကြလည်းယောင်မလည်းတဲတံဖြစ်နေတယ်အမျိုးဖြစ်ပါတော့ကျမလည်းဟိုကိုနကူကိုဆောက်တည်လို့မရတော့ဘူးလေနော်ကိုစိတ်ကိုလာနော်ဒီထွက်တဲ့ချက်တော့မဟိုအာတကယ်ကအမောင်ထဲမှာနေတယ်လို့ပဲအမျိုးပေါ့နော်နော်မြေဝင်ခန်းနီးပြီဆိုတော့ဟိုဒီနေ့လည်းမထွက်နိုင်မလားအမျိုးပေါ့နော်အဲ့လောက်ထိတော့ဟိုမျိုးခံစားရတာပေါ့နော်အမျိုးမျိုးကြောက်ပေါ့နော်ဟိုလူဟိုလူဖြားလူနာရောမပြေကိုကလည်းကိုရှောင်ဒီရှောင်တော့သူများအိုးသူများအိမ်သူများရွာမှာတနည်းကြတော့ကိုလည်းအာနာရပါတော့တခါတလေကြတော့ကိုလည်းဟိုကြောင့်တောင်ဖြစ်တော့ဖြစ်မိရပါတော့တော့ခံစားရပါတော့အမေလည်းခံစားရတယ်နော
်မိသားစုဝင်နှစ်ဦးဆုံးရှုံးရတာအပြင်သူမတို့ခဏဆွန့်ခွာပြေးတဲ့အိမ်ကလည်းစစ်သားတွေမိရှို့တာကိုခံလိုက်ရပါတယ်စိန်ခေါ်မှုများစွာနဲ့အတူသူမတို့မှာပြန်စရာနေအိမ်မရှိတော့ပါဘူးအခုသူတို့မိသားစုနေနေတဲ့နေရာကတရက်ချံကြီးတဲကအကျယ်၈ပေအမြင့်၆ပေရှိတဲ့ယာယီတဲလေးဖြစ်ပြီးတော့အိတ်ထဲမှာမိသားစုဝင်၁၂ယောက်ကတန်းစီပြီးတော့အိပ်ရတာပါဒီတရက်ချံကြီးဟာအခုတော့ပြည်ရင်းနေရဲစွန့်ခွာထွက်ပြေးသူတွေအတွက်စစ်ပေးဆောင်စခန်းတစ်ခုဖြစ်နေပါပြီအဲ့ဒီစခန်းမှာနေတဲ့သူတွေဟာစစ်တပ်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေလုပ်မှာကိုအမဲလိုလိုရင်တထိန်ထိန်နဲ့ကြောက်လန့်နေရပါတယ်။ဘုံကျဲခံရမှာကြောက်တဲ့အတွက်ည9နာရီမှာရှိသမျှအလင်းရောင်တွေကိုအကုန်ပိတ်ရပြီးညကြီးပေါ်မှာဝါတာဘလူးစခင်းပြီးတော့အိပ်ရပါတယ်။အိမ်ရာဆုံးရှုံးခဲ့ရတဲ့ပြည်သူတွေဟာအခုချိန်မှာတော့လူသူကင်းမဲ့တဲ့နေရာတွေမှာအဆင်ပြေသလိုနေနေရတာပါ။ကယားပြည်နယ်ဟာရာသီဥတုပြင်းထန်တဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့အပူအေးအေးကလည်းမမျှတာပါဘူး။နေ့ဘက်မှာ40ဒီဂရီစင်တီဂရိတ်လောက်အထိပိုလွန်းသလိုဆောင်တွင်ညဘက်အချိန်တွေမှာဆိုရင်လေအနှုတ်30ဒီဂရီအထိကျသွားပြီးတော့အလွန်အေးလာပါတယ်။ဒီတော့မိုးမလုံနေမလုံမှနေရတဲ့ကလေးငယ်တွေဟာမကြခဏနှာစည်းချောင်းဆိုးဖြစ်ပြီးတော့အဲဒီကစားလို့ကမ့်တစ်ခုလုံးကူးဆက်တာတွေရှိတယ်လို့ဆိုပါတယ်။စစ်ပေးဆောင်စခန်းမှာကြုံတွေ့နေရတဲ့ကျန်းမာရေးအခက်အခဲတွေနဲ့ပတ်သက်ပြီးစခန်းတာဝန်ရှိသူတအူးကအခုလိုပြောပြပါတယ
်။တော်ထဲမှာတိပင်းအောက်မှာအဆင်ပြေတယ်လို့ထိုးနေရတာပေါ့နော်။ဆိုတော့အဲ့ဒီမှာသူတို့အဖြစ်များက1 ပြည့် 1 ရှော့ဆက်မ1 ပြည့် 1 ရှော့ကလေးတွေပူဖြစ်တယ်လူကြီးရယ်နဲ့ပူခံနိုင်ရရှိရပေါ့နော်ဆိုတော့အဲ့ဒီမှာအဖြစ်များတယ်ဇေဝရနိုင်မှုကလည်းအရန်ခက်ခဲတာပေါ့နော်ဒီနောက်ပိုင်းကတော့နည်းနည်းအပူပြီးတော့ရပေါ့နော်အလူရှင်တွေကိုတောင်းရရနေပြီးတော့နည်းနည်းတော့အဆင်ပြေလာတယ်ဒါပေမဲ့ကျမကြီးပိုင်းကတော့အတက်ဆုံးရှုံးတာတွေရှိတယ်ပေါ့နော်အဓိကကကိုုံဆောင်ကိုုံဆောင်မိခင်တွေပေါ့ကိုုံဆောင်မိခင်တွေကသူတို့အစာအာဟာရပိုင်းနဲ့ပတ်သက်ပြီးတော့မလုံလောက်တာလည်းပါတယ်ပေါ့နော်ပြီးတော့အရင်လိုမျိုးစေဝါရနိုင်မှုပေါ့ဆိုတော့အဓိကကကွယ်စေထိုးနိုင်တဲ့ဘိုင်းမှာဆိုလဲသူတို့အတွေ့အရန်ခက်ခဲဖြစ်သွားတယ်ပို့မဲ့လူကမရှိတာလည်းတကြောင်ပြီးတော့သူတို့ tua lu le asim me pi u ba na so le a dai chaung mu lo a dai pai ma le pa de a chaung mu mi khin ni ga gali song shou mu ma di di sa shaung le ne a khu chain thi so yin pyan mya 6 yak 5 yak 6 yak law shi de ba na
pi ka de ne sit tat a na tain ka de ga ka ya pi ne ha sagain tai ne chin pi ne lo be khu kan to lan na re a kaung ne data de khu phit la khe ba de မြန်မာစစ်တပ်ဟာကယားပြည်နယ်အနှံ့ပြင်းထန်ဖြိုခွင်းမှုတွေလုပ်နေပါတယ်စစ်သားတွေဟာပြည်သူတွေရဲ့အိုးအိမ်စည်းစိမ်တွေကိုခိုးယူတာတွေမိရှုဖျက်ဆီးတာတွေအပြင်အစာအသောက်ဆေးဝါးတွေနဲ့စစ်ပေးဆောင်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းဖျက်ဆီးခဲ့တယ်လို့ INGO အဖွဲ့အစည်းတစ်ခုဖြစ်တဲ့45 Right ကထုတ်ပြန်ထားပါတယ်ဒီလိုပြုလုပ်တာဟာမြောင်များစွာသောအကျိုးဆက်တွေကိုဖြစ်ပေါ်စေပြီးစစ်ရာဇဝတ်မှုမြောက်တယ်လို့လည်းရေးသားထားပါတယ်။တိုက်ပွဲတွေကြောင့်ကျန်းမာရေးဆောင်ရှောက်မှုအကြီးပေးနိုင်တဲ့ခွဲစိတ်မှုတွေလုပ်လို့ရတဲ့ဈေးရုံတွေကလည်းရှေ့ပြောင်းရတာက၃ချိန်ထက်မနည်းရှိနေပြီဖြစ်ပြီးတော့အခုချိန်မှာတော့တချို့ကရွေးရှားဈေးကန်းတွေအဖြစ်လုပ်ကိုင်နေရပါတယ်။ပြီးခဲ့တဲ့မတ်လတတိယပတ်အတွင်းကဒုံငန်ခါတိုက်ပွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်စေးယုံရဲ့ခိုင်300ဝန်းကျင်အထိလက်နက်ကြီးကျလာခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်စေးယုံမှာရှိနေတဲ့လူနာတွေနဲ့စေးယုံမှာပြောင်းရွှေ့ခဲ့ရပါတယ်။စေကုသပေးတဲ့နေရာမှာလည်းလိုက်လံကုသပေးတဲ့မိုဘိုင်းကုသရေးအဖွဲ့တွေ CDM ဆရာဝန်နဲ့သူနာပြုအဖွဲ့တွေတူးချင်းပရဟိတလိုက်လံကုသပေးတဲ့သူတွေရှိပေမဲ့စေဝါအခက်ခဲကတော့စိန်ခေါ်မှုတွေရှိနေပါတယ်။ပြည်내အတွင်းစစ်ပေးဆောင်စခန်းတွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးနေတဲ့အဖွဲ့ရဲ့တာဝန်ခံဆရာဝန်တဦးကလည်းကြုံတွေ့ရတဲ့အခက်အခဲတွေကိုခုလိုပြောပြပါဗျာ
။ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်။အလူရှင်တွေလူလာတဲ့ဆေးလည်းရှိတယ်။ပြီးကျွန်တော်တို့ဆေးဝယ်
ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်။အလူရှင်တွေဒီကလာနေတဲ့ဆေးတွေလည်းရှိတယ်။ကျွန်တော်တို့ဆေးဝယ်တာပျောက်သွားတာတွေလည်းရှိတယ်။အကြောင်းမျိုးမျိုးကြောင့်ပျောက်သွားတယ်။နောက်တစ်ပိုင်းကကျွန်တော်တို့လက်ထက်မှာငွေရှိတယ်။ဒါပေမဲ့ဒီဒေသရဲ့ခြေနေကြောင့်ကျွန်တော်တို့မှာဝယ်လို့မရတဲ့ဆေးတွေရှိတယ်။နောက်တစ်ပိုင်းဘလူးကကဲရှိလဲဆိုရင်ကျွန်တော်တို့ကလူနာကိုတရားရကန်တော့ပြေဝါမပေးနိုင်ဘူး။ဟိုကျမ်းမာရေးစောင့်ရှောက်မှုတွေရောပေါ့။ဘာဖြစ်လို့လဲဆိုရင်ငွေကြေးခက်ခဲကြောင့်ဖြစ်နိုင်တယ်လို့တခါတလေကြာရင်ကျွန်တော်တို့ဘာခက်ခဲကြုံရလဲဆိုရင်ငွေရှိတယ်ဈေးဝယ်လို့မရဘူး။ဟိုဈေးရှိတယ်ငွေမရှိဘူး။အဲ့ဒါကျွန်တော်တို့ရဲ့ကြီးမားသောပြဿနာပဲ
။ကယားပြည်နယ်ကကျမ်းမာရေးဝန်ထမ်းတွေကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြိပခါတွေကြောင့်ရွှေပြောင်းနေထိုင်ရတဲ့ဒေသခံတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့တောင်းဆိုကြပါတယ်။ဒီမော့ဆိုကရွာတရွာမှာနေထိုင်တဲ့ဒေါ်မီရီရဲ့အဖေကတော့စေဝါပြက်လက်မှုတန်ကြောင့်တည်ဆုံခဲ့ရပါပြီ
။ခါစားတာကစားတာနဲ့တော့ကိစ္စခွဲပဲနဲ့ခွဲစနေတဲ့ဘွဲအဖေပဲဆက်လာ
တယ်။သူစပြတော့သူ့ကိုစင်မှုပေးနေတော့ပစံလည်းမရှိဘူးစေယုံလည်းမရှိဘူးအတော်စိတ်တစ်ခုပဲထားတော့လေသူအသက်ကြီးပြီပဲသူ့ကိုငါဟိုခေါ်သွားလို့တောတောင်နေမှာတေးတာထက်စားရင်သူအိမ်မှာတေးတာပိုကောင်းပါလေဆိုပြီးလက်လျှော့လိုက်ရတယ်အဖိုးကိုဆုံးရှုံးရချိန်မှာအတော်ကိုအတော်တာဝန်မကျေဘူးလို့ခံစားရတယ်အတော်သူ့ကိုစင်မှုပေးနိုင်ဘူးလေယာဉ်တွေမလုပ်ရတော့ဝင်ငွေလည်းမရှိဘူးစားတော့ဖို့အဆင်မပြေတာလည်းပါပါလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်ပါမှာလုံခြုံရေးအခြေအနေတွေကြောင့်နမယ်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒို့အတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
ပတ်စင်တို့တန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေအစီအစဉ်တွေသတင်းတွေသတင်းဆောင်ပါတွေရေဒီယိုရုပ်သံတွေနဲ့ပတ်သက်ပြီးတော့သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်ကျမတို့စီကိုဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချံနှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်မေလ1ရက်နေ့တင်းကြွနေမနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာနဲ့ကမ္ဘာသတင်းများစုစည်းချက်တို့ကိုနားဆင်ကြရပါမယ်။ဒါဒီမတိုင်ခင်ခုရင်ဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရအောင်ပါ။လက်ရာဆွမ်းရောက်အမျိုးသားရေးဝါဒဟာမြန်မာနိုင်ငံမှာသာမကအနောက်နိုင်ငံတချို့မှာပါတစုံတရာအကောင့်လာခဲ့ပါတယ်။ပကြခင်ကပြီးသွားတဲ့ပြင်သစ်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာပြိုင်ဆိုင်ခဲ့ကြတဲ့သမ္မတလောင်းနှစ်ဦးရဲ့နိုင်ငံရေးကိုချိလိုက်မယ်ဆိုရင်လေအီမနျွယ်မာခရွန်ဟာအလဲဘဟုဝါဒီဖြစ်ပြီးမာရီလီပန်ကတော့လက်ရာဆွမ်းအမျိုးသားရေးဝါဒီဖြစ်တာကိုတွေးဆရမှာပါ။ဒီသတင်းပတ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာလက်ရာဆွမ်းရောက်အမျိုးသားရေးဝါဒနဲ့လွတ်ခွင့်ရေးအကြောင်းကိုဥထင်ကျော်လွင်နဲ့ဥတည်မောင်တန်းတို့ဆွေးနွေးထားကြပါတယ်ရှင
်။ဒီကရက်ခုနှစ်အတွင်းသတင်းတွေထဲမှာထိတ်တန့်ကိုတက်လာတဲ့သတင်းကတော့ပြည်သက်နိုင်ငံမှာ Emmanuel Macron ကဒီဖန်ကိုပြပရုပ်ောက်ပွဲမှာအနိုင်ရသွားတဲ့သတင်းဖြစ်ပါတယ်။နိုင်ငံရေးအဖြစ်ဆိုလို့ရှိရင်အလဲဘိုးဝါဒီတယောက်နဲ့လက်ရာအစွန်ရောက်အမျိုးသားရေးဝါဒီတယောက်တို့ရဲ့တိုက်ပွဲလို့ပြောလို့ရပါတယ်။ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာတော့လက်ရာဆုံးအမျိုးသားရေးဝါဒနဲ့လူခွင့်ရေးဘယ်လိုဆက်ဆက်တယ်လဲဆိုတာကိုကျွန်တော်တို့တင်ပြကြပါတယ်။ဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုတင်ကျော်လွင်ဖြစ်ပါတယ်။သူဟာပြည်သက်နိုင်ငံမှာရောက်ရှိနေတဲ့ပြည်သက်နိုင်ငံရောက်မြန်မာများအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်2020ထိအနည်း20လောက်တာဝန်ယူခဲ့သူတူလည်းဖြစ်ပါတယ်။အခုလည်းလူငယ်တွေကိုလက်ဆင့်ကမ်းတာဝန်ပေးရလိုက်ပြီးတဲ့နောက်မှာအလုပ်ကွန်ပျူတာဖွင့်နေတဲ့မြမကြီးကိုဆက်လက်ဆောင်ရွက်နေတဲ့သူတယောက်ဖြစ်ပါတယ်။သူနဲ့ပြည်ထောင်နိုင်ငံရဲ့မကြတင်ကရွေးကောက်ပွဲအကြောင်းကိုဆွေးနွေးသွားမှာပါ။ဟုတ်ကဲ့ကိုလေးကျော်ရေးဆွေးနွေးပေးတဲ့အတွက်ကြောင့်မလို့ပထမအဆုံးကျေးဇူးတင်တဲ့ကြောင့်ပြောပြစီခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကိုလေးကျော်ပြည်ထောင်နိုင်ငံကိုရောက်နေတာဘယ်နှစ်နှစ်လောက်ကြာကြာပြီလဲမသိဘူးခင်ဗျာ။
ကျွန်တော်ပြင်သစ်နိုင်ငံကိုရောက်နေတာတော့အနည်း20ကျော်လောက်ရှိပါပြီ
။ဟုတ်ကဲ့။ကျွန်တော်လည်းအမေရိကန်နိုင်ငံကိုရောက်တဲ့အခါမှာဒါကတော့ဒုက္ခတွေဖြစ်နေရောက်ရလို့ပဲ။ပြင်သစ်နိုင်ငံကိုကိုထင်ကျော်ရောက်တဲ့အခါမှာလည်းဒုက္ခတွေတယောက်အနေနဲ့ရောက်ရှိလာမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။ကျွန်တော်လည်းခုနပြင်သစ်နိုင်ငံမှာနိုင်ငံခုလုံးဝင်တောင်းပြီးတော့ဗမာပြည်အရေးဒီပြင်သစ်မှာရှိတဲ့ဗမာတွေနဲ့စူးစိပြီးတော့ဗမာပြည်အရေးကိုဆက်လက်ပြီးတော့ကျွန်တော်အချိန်ကြီးလုပ်နေလို့ပါပဲ။ဆိုတော့တကယ်ကိုလုံးမတဲ့ကျွန်တော်ပြင်သစ်မှာရောက်ခဲ့တာ
ပါ။ဟုတ်ကဲ့။ဒါကြောင့်မို့လို့ကျွန်တော်တို့ပထမဦးဆုံးစပြီးဆွေးနွေးကြတာကတော့ဒုက္ခတွေများအရေးနဲ့ပတ်သက်ပြီးတော့ပေါ့။ Libra Wada အလဘဝါဒနဲ့နောက်ပြီးတော့လက်ရအစွန်ရောက်မျိုးသားရေးနိုင်ငံရေးပါဘလို့များသဘောထားကွာပါဒီလိုပြင်သစ်နိုင်ငံမှာရောက်တဲ့ကိုထင်ကျော်ရဲ့အတွေ့အကြုံအခုရွေးကောက်ပွဲမှာဆွေးနွေးချင်းခုံကြတာဒီအပေါ်မှာကိုထင်ကျော်ပြောပြပေးပါခင
်ဗျ။ဟုတ်ကဲ့။ဒီအခုဒီသမ္မတနှစ်ယောက်ပေါ့သမ္မတနှစ်ယောက်ကတော့ဒီ Emmanuel Macron ပေါ့ Emmanuel Macron ကတော့သူကလူငယ်တယောက်ဖြစ်တယ်သူ့ရဲ့ပါတီကတော့2016မှာ Republic on March ဆိုပြီးပြင်တယ်လို့ Republic on March ဆိုပြီးသူကဖွဲ့ပြီးတော့မှဒီနိုင်ငံရေးတော့ကလည်းဝင်တာပေါ့သူ့ရဲ့ပါတီကတော့ Social Liberalism လို့ပြောလို့ရတယ်နော်နောက်တစ်ခုကပါလေတော့သူက Reformism သူ့ပြောင်းလဲပါတီပေါ့ပြင်ပြောင်းလဲမူဝါဒခိုင်ထားတဲ့လူပေါ့နော်နောက်တစ်ခုကတော့ဒီသိအရာကိုမဆိုသူတို့ကွာမမှန်ဘူးမဟုတ်ဘူးဆိုရင်ပြောင်းလဲနိုင်တယ်ဆိုတော့ဝါရာမျိုးကိုင်းထားတယ်ကွာမာရီလိုပန်မာရီလိုပန်ကတော့သူကသူ့ရဲ့ပါတီကတော့ဒီကွာတော့ Front National ပေါ့ Front National သဘောတရားကတော့အမျိုးသားတပ်ဦးပေါ့နော်ပြင်သစ်အမျိုးသားတပ်ဦးလို့ဒိတ်ပေးရဆိုတော့သူ့ရဲ့ပါတီကတော့မူဝါဒကတော့ရှင်းတယ်သူရှိမှလာလှုပ်လုံးမဲ့လူတွေသူကအဲ့ဒါတွေကိုသူက opposition လုပ်တာလက်မခံဘူးပေါ့လက်မခံဘူးအတောင်တောက်တစ်ခုကပါလဲဆိုရင် International နဲ့ကဘာကြီးရဲ့ဖြစ်ဒီအဝန်ဝိုင်းဖြစ်ဒီမှုကိုသူကစန့်ကျင်တယ်နော်အဆုံးရောက်ကမှာအမျိုးသားဆုံးရောက်မှာနော်သူအဲ့တော့ပါတီရလည်းအမျိုးသားသူ့ရဲ့အဲ့ဒီမူဝါဒတွေကိုင်တာတကူးချိန်လေးကိုင်တာတော့မယ်ပေါ့နော်အဲ့တော့အခုလက်ရှိအနေအထားကတော့နိုင်ငံရေးခိုလုံဝင်တဲ့ရောက်လာတဲ့လူတွေရှိတယ်အခုနဆစ်ဘေးဒုက္ခနဲ့ရောက်လာတဲ့လူတွေရှိတယ်အဲ့တော့အခုလိုဒီယူကရိန်းကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နောက်ဒီတခြားတခြားကုနာဟိုအရှေ့တဲ့ဘက်ကလူတွေရောက်လာတဲ့ဟာတွေရှိတယ်နောက်ပြီးတော့နောက်တစ်ခုကတော့ကုနာကအလုတ်ပါမင်းနဲ့ နော်လာပြီးတော့အလုပ်လုပ်တဲ့လူတွေရှိရယ်အဲသူကကိုလိုနီလုပ်ထားတဲ့နိုင်ငံတွေကတော့၎င်းကိုလိုနီမဟုတ်ဘဲနဲ့တခြားနိုင်ငံတွေကတော့၎င်းလာလုပ်တဲ့အားတွေရှိရယ်အဲနောက်နံပါတ်4ကတော့ခုနကတော့ကနာပညာလာတင်တဲ့ဒီနိုင်ငံမှာပညာလာတင်တဲ့ကျောင်းသားတွေနော်ကျောင်းသားတွေရှိရယ်အဲနောက်တစ်ခုကတော့ရွှေပြောင်းအခြေချနေထိုင်တဲ့လူရွှေပြောင်းနေထိုင်တဲ့လူတွေကတော့သူတို့ကအခုနကဘာမှစာရွက်ထားတာမှမရှိဘဲနဲ့ဒီကခုနလှေးစီးပြီးတော့လာတဲ့လူတွေအဲကားနဲ့တရံကုန်းတရံလေတရံရေတရံလာတဲ့လူပေါ့နော်အဲလူအဲလူတွေရှိတယ်။နော်အဲလူတွေကိုအဲခုနကဒီအခုဒီအစိုးရရဲ့အဲခုန procedure အရာတော့သူတို့ကလူစားချင်းစာနာမှုအရာအထောက်ခံထားတယ်လက်ခံထားတယ်ဆိုတဲ့ဟာမျိုးရှိတယ်။ခုနမာရီလိုပန်းတို့ကတော့သူတို့ကတော့အဲအဲ့ဒီဟာတွေကိုထိချုပ်ပြင်တယ်သူနိုင်ငံထဲမှာဖြစ်နေတဲ့အဓိကဖြစ်နေတဲ့ဒီ criminal တွေတွေကလည်းသူကဒီဟာဒီနိုင်ငံသားတွေကြောင့်ဖြစ်တယ်ပြောတယ်။ပြင်သစ်တွေရဲ့အလုပ်လက်မဲ့ဖြစ်နေတဲ့ဟာနိုင်ငံသားတွေကဒီနေရာမှာဝင်းယူတဲ့အတွက်သူနိုင်ငံသားတွေအလုပ်လက်မဲ့ဖြစ်ရတယ်ဆိုတာမျိုးသူကအကြောင်းပြပြီးတော့အဲ့ဒီဟာတွေကိုထိန်းချုပ်ဖို့အများအပြားပြောနေတယ
်။ဟုတ်ကဲ့။ဒုက္ခတွေနဲ့နိုင်ငံသားတွေကိုဆန့်ကျင်လိုက်တဲ့အခါမှာလူမျိုးခွဲခြားမှုပေါ်ရှိသလား။ပြင်သစ်လူမျိုးကြီးဝါဒကောင်ဒီပဲလို့ပါတီမှာရှိ
ပါတယ်သူတို့ပါတီကိုထောက်ခံတဲ့တော်တော်များများပါတယ်ရှိပါတယ်ဒါရှိတယ်ဆိုတာဘယ်လိုအမျိုးတွေဥပမာနဲ့ကျွန်တော်ပြရမလဲဆိုလို့ရှင်နောက်ဒီမှာအလုပ်တစ်ခုရှောက်မယ်ဆိုလို့ရှင်သူကသူတို့ယုံနေကနာတွေမှာအလုပ်ခန့်နေရမျိုးတွေမှာအဲမသိမလားသူတို့လူတွေဥစားပေးတဲ့သဘောမျိုးကြီးရှိတယ်နောက်တစ်ခုကခုနစာရွက်စာတမ်းတွေအတိတ်ပြန်လောက်တာတို့လိုအပ်တဲ့ဟာတွေကိုတွားပြီးတော့ရှောက်တဲ့နေရာတွေမှာလည်းခုနလိုအဲသူတို့လူမျိုးတွေကိုဥစားပေးတဲ့ဟာမျိုးတွေကိုအဲ national list တွေကလောက်တာများတယ်ယုံနေမှာတာဝန်ယူထားတဲ့လူတွေပေါ့เนาะအဲ့တော့ခုနပြင်သစ်လူမျိုးကြီးဝါတာရှိပါတယ
်ဆိုတော့အမျိုးသမီးတွေကိုအခန်းကဏ္ဍကိုမြင့်တင်ပေးတဲ့နေရာမှာပေါ့ဘယ်လိုများပွားမလဲခင်ဗျာ
ဟိုမာရီလိုပန်းတို့အနေနဲ့ကတော့ဒီလောက်ခွဲခြားမှုမရှိဘူးလို့ကျွန်တော်တို့ပြောရမယ်အဲ့ဒါနဲ့ဒါပေမဲ့အမျိုးသမီးကိစ္စနဲ့ပတ်သက်ပြီးတော့ခုနပြောပါပေါ့ခွဲခြားဒီဘာသာရေးအရာခွဲခြားမှုမရှိ
ဘာသာရေးဘာသာရေးရခွဲခြားမှုရှိ
တန်ဘာသာကိုးကွယ်တဲ့လူတွေအဲကြောင့်သူတို့နိုင်ငံထဲမှာအကြမ်းဖက်မှုတွေဖြစ်တယ်အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေအမျိုးသမီးဟာလည်းပတ်သက်ပြီးတော့ကျွန်တော်ဟိုဟာ change ပြောချင်တာအဲ့တော့အမျိုးသမီးတွေဟာအဲဒီဟိုဟာလောက်ကြတယ်ဒီ
ချက်ဒီချက်လို့ဒ
ီဟိုအေးပေါ့
ကောင်းမှုဟာချုံ
တယ်ကောင်းမှုချုံကြတယ်ကောင်းမှုချုံကြဘာလို့လိုပန်းလို့နေရအောင်ကောင်းမှုချုံတဲ့ဟာတွေလုံးဝသူတို့အမှန်ကန်ဘူးအကုန်လုံးကူနာတော့ဟိုတန်းတူနေနေရာမှာပဲသွားကောင်းမှုချုပ်ရမလို့ဘာသာရေးအားလုံးတန်းတူအနေနဲ့သူကအဲ့ဒါလိုပြောတယ်။အဲဒါပေမဲ့ခုနကအင်မန်နျူအမခွန်အနေနဲ့ကတော့ခုနကဘာပြောလဲဆိုတဲ့အခါကျတော့ဘာသာရေးလွတ်လပ်ခွင့်ဟာနော်ဒီ constitution နဲ့ law မှာပြထားတယ်။အရင်တော့ကတော့ဒီလိုမျက်နှာကိုအုပ်ပြီးတော့လှုပ်တဲ့အခါကျတော့မျက်နှာကိုမမြင်ရအောင်မျက်နှာကိုမမြင်ရအောင်မမြင်ရတဲ့အတွက်ဒီမှာအကြမ်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်ကျောင်းနေမှာရောအပြင်နေမှာရောအကြမ်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီအကြမ်းဖက်မှုတွေအဲ့သူတို့ရဲ့ identity ကိုသိနိုင်အောင်ခုနအပေါ်ကဒီလိုကောင်းချုံနေတာလည်းရတယ်မျက်နှာကိုဖုံးသွားတယ်လုံးဝမမြင်ရတဲ့ဟာမျိုးတော့မရဘူးအဲ့လိုမျိုးကသူကဒီခုနတော့ဟို public တွေသွားတဲ့နေရာတွေအဲခုနတော့ဟိုကျောင်းတွေမှာလုံးဝချုံဝင်းမရှိဘူးအဲ့တော့အဲ့ဒီဟာကိုဥပဒေအနေနဲ့တကယ်လို့အဲ့လိုမျိုးလုပ်ခဲ့တယ်ဆိုရင်150တန်ငွေရတယ
်အများကြီးဒီနဲ့ဆိုင်ရာနေရာတွေမှာလုံးဝမျက်နှာမပေါ်တဲ့နော်ကောင်းချုံနာမျိုးကိုတော့ပြင်သစ်ပါလက်မခံဘူးပေါ့
လမ်းကောင်
းတော့အဲ့ဆက်လက်ပြီးတော့
ဟုတ်ကဲ့
လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုများခွာခြားတာကိုတွေ့ရတယ်ဗျာဒီပါတီနှစ်ခုကြားမှာလူနည်းစုအခွင့်အရေးတွေပတ်သက်ပြီ
းအဲ့တော့လူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ international အဲကျွန်တော်တို့ဘယ်လိုပေါ်မယ် human rights convention ပေါ့
ကမ္ဘာလူ့ခွင့်အရေးကြေညာစာတမ်းကြီးပေါ့
စာတမ်းနော်ကြေညာစာတမ်းကမ္ဘာလူ့ခွင့်အရေးကြေညာစာတမ်းကိုလုတ်ပြီးလိုက်တာဖြစ်တယ်ပါရီကနေပြီးတော့လုတ်ပြီးလိုက်တာဖြစ်တယ်Britain ပေါ့ပြင်သစ်မှာရှိတယ် Britain ဆိုတဲ့ပြည်နယ်ရှိတယ်အနောက်ဘက်မှာဆိုတော့အဲ့ဒီမှာသူတို့က Breton ဆိုတဲ့ခုနကဘာသာစကားရှိတယ်အဲ့ Breton ဆိုတဲ့ဘာသာစကားကိုသူတို့ကျောင်းပါလဲသိတယ်သူတို့ကျောင်းပါလဲသိတယ်အဲ့ဒီလိုသင်တာနဲ့ပတ်သက်ပြီးတော့ခုနကမာရီလိုပန်းကသူသာသမရဖြစ်ခဲ့ရင်သူကအဲ့ဒီအရာမျိုးကိုသူတို့ခုနကအဲသင်ပိုင်ခွင့်မပေးနိုင်ဘူးပြောတယ်သင်ပိုင်ခွင့်မပေးနိုင်ဘူးအဲဆိုတဲ့အခါကျတော့အဲခုနကသူသူတို့ရဲ့ခုနကတော့အဲဒီလူနည်းစုတွေရဲ့အပေါ်မှာမြင်တဲ့အမြင်ကအလွန်အတန်းကိုကျင်းပြောင်းတယ
်။ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုဘဝမှာအလေးမသာတဲ့ဥမာအခြေခံလူဒန်းစားတွေအပေါ်မှာကောဇတိကျက်နှစ်ခုဟောဟာတာဟောရှိပါလား။
ရတ္တိကျက်နှစ်ခုကတော့ခုနဟိုကွာဟာလာရှိတယ်အဲကွာဟာလာရှိတယ်ဆိုတာတော့ခုနသိစိုးစိုးဝါတော့မဟုတ်ဘောခုနတော့အလိုကျွန်တော်နည်းနည်းရှင်းပြချင်တာက system ကိုကျွန်တော်နည်းနည်းပြောပြပါရအောင်အဲဆိုတော့ခုနဟို
လူမှုကူညီစောင့်ရှောက်ရေးစနစ်ပ
ေါ့လူမှုကူညီစနစ်ပေါ့နော်အဲ့ဒါကိုကျွန်တော်နည်းနည်းရှင်းပြပါရအဲ့တော့ခုနဒီနိုင်ငံမှာခုနအောက်ဆုံးအဆင့်အလားစားရတယ်ပေါ့နော်အဲ့တော့အစိုးရကလည်းသူကနှစ်ဆင့်နှစ်တိုင်းအဲ့ဒီအောက်ဆုံးလားစားရတဲ့ဒူတွေရဲ့ဝင်ဝင်နဲ့ဒီနိုင်ငံမှာအသက်ရှင်နေထိုင်မှုစားနိုင်စားဝတ်နေရေးအတွက်ကိုသူတို့အမြဲတမ်းအချိန်ကြိုက်တယ်မလောက်ဘူးဆိုလို့ရှိရင်အဲခုနကလစာပြီးထပ်တိုးပေးဖို့ပြထမ်းတယ်အဲဒါနှစ်တိုင်းပေါ့နော်နှစ်တိုင်းပေါ့အဲဆိုတော့အဲခုနကဒါကတော့ခုနအောက်ခြေလူတန်းသားတွေပေါ့အောက်ခြေလူတန်းသားတွေရဲ့ဒီအောက်ဆုံးအဆင့်လစာရတဲ့လူတွေရဲ့အနေထားပေါ့နော်အနေထားပေါ့အဲတော့ခုနအဲ့ဒီလူအောက်ဆုံးအဆင့်လစာရတဲ့လူတွေအပြင်အဲခုနတော့အလုပ်လက်မဲ့တယ်ခုနကတော့အလုပ်လက်မဲ့အလုပ်လက်မဲ့ဖြစ်နေတဲ့လူတွေဆိုလို့ရှိရင်အဲခုနကတော့အလုပ်လက်မဲ့ကြီးရမယ်အလုပ်လက်မဲ့ကြီးအပြင်ကိုစေကုသပိုင်ခွင့်ကိုတရားရတာဟင်းလုံးပေးထားတယ်နော်ခုနကတော့ဟိုဒီအမစံမစမ်းနေတဲ့ကတော့သူတို့ကခုနဘာမှအလုပ်မလုပ်နိုင်တဲ့လူတွေဖြစ်တဲ့အတွက်နော်ခုနအလုပ်လုပ်နိုင်တဲ့လူတွေကိုတော့သူအတိုင်းတန်တဲ့သူဖန်ပြီးအလုပ်တွေကိုဖန်ပြီးပေးပြီးတော့အလုပ်မလုပ်နိုင်တဲ့လူတွေအတွက်ကတော့အစိုးရနေပြီးတော့တရားရခိုင်လုံးတောင်းဝေယူပြီးတော့ဆောင်ရှောက်တယ
်ဟုတ်ကဲ့ဒါကတော့ဒီအဲမတန်မိမဲ့စွမ်းနဲ့မတန်စွမ်းပုံကိုယ်တွေအပါဝင်နော်စင်းအဲအစုံတရားဝင်ငွေနဲတဲ့သူတွေအပေါ်မှာလက်ရှိမူဝါဒပေါ့
ဟုတ်ကဲ့
ဒါကိုအမျိုးသားရေးဆွေးရဝါဒီတွေကဟောဘလို့များသဘောထားလဲ
အီမန်နျူအယ်မာခွန်တို့ကဒီအလုပ်နဲ့ပတ်သက်ပြီးတော့သူ့နိုင်ငံရဲ့ဟိုစီးပွားရေးတိုးတက်မှုနဲ့အညီအလုပ်ဖန်တီးမှုတွေကိုသူက professional တွေရဲ့အဲ့ဒီလူတွေအတွက်တည်းအလုပ်လက်မဲ့ရေးအတွက်ကဲခုနမတန်မဆန်းနေအတွက်ကဲသူကအဲ့ဒီအလုပ်တွေကိုပုံမှန်ဖန်တီးပေးဖို့ရဲနောက်တစ်ခုကလာတာပေါ့လာတာပေါ့အဲ့ဒီလူတွေရဲ့လာတာကိုတော့သူကတော့ပို့ပြီးတော့သူကအောက်ဆုံးလာတာကိုပို့ပြီးတော့တိုးပေးနိုင်တယ်အဲသူကအဲ့ဒီခုနစင်းစရာတွေနဲ့သူတို့ပြတယ်ဘာလီလိုပန်းကတော့သူကအဲ့ဒီလူတွေကိုအခြေခံသူ့ရဲ့အခြေခံတဲ့လူကတော့ agriculture သမားတွေရဲ့ကုန်ထုတ်လုပ်ငန်းတွေအခြေခံပြီးတော့ပြောတယ်အဲ့ဒီလူနှစ်ခုကိုရဲ
့ဟုတ်ကဲ့ကိုတေကျော်ကြီးကျေးဇူးအများကြီးတင်ပါတယ်အခုပြင်သစ်နိုင်ငံကလက်ရာဆိုမျိုးသားရေးဝါဒနဲ့လူခွင့်ရေးဆက်ဆက်မှုအကြောင်းကိုတင်ပြသွားခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်။အခုဆွေးနွေးသွားခဲ့တာကတော့ပြင်သစ်နိုင်ငံရောက်မြန်မာများအဖွဲ့မှာ2020ဒီဥပဒေလုပ်ခဲ့ပြီးအခုတိုင်မြန်မာရဲ့အရေးကိုဆက်လက်ဆောင်ရွက်နေတဲ့ဦးထင်ကျော်လွင်ဖြစ်ပါတယ်။ကျွန်တော်ကတော့ဒီမှာ
ဥတည်မောက်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရနဲ့ခေပြန်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်။နန်းလောင်နဲ့ကိုဝင်းခမောင်ပါရှင်
။ဖန်စီထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအဂရိလိုက်စားမှုဆွဲချက်နဲ့စစ်ကောင်စီတရားရုံးကဧပြီလ29ရက်နေ့မှာထောင်နဲ့ငါးနဲ့ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ရှုံချတာတွေကြေကြေလောင်လောင်ထွက်လာပါတယ်။ဒီတရားစင်ချက်အပေါ်မှာကုလသမဂ္ဂဥရောပသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်နိုင်ငံတို့ကပြစ်တင်ရှုံချလိုက်တာပါအယက်သားကောင်းဆောင်သူဦးကိုနိုင်ငံရေးရွေးချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကအခုလို1005နှစ်ချမှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီအတွက်ဆွေးနွေးမှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်မှာရေးသားထားပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ကဒေါအောင်ဆန်းစုကြည်အပါအဝင်ဖန်စီထားသူအလုံးပြန်လုံပေးဖို့လဲတောင်းဆိုထားတာပါဒေါအောင်ဆန်းစုကြည်ကို1005နဲ့ထပ်ပြီးတော့ချမှတ်လိုက်တာဟာလှုပ်ချန်ချမှတ်တဲ့စင်ချက်ဖြစ်တယ်လို့လဲအမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကဧပြီ29ရက်နေ့အထက်လွှတ်တော်မှာမြန်မာပြည်အရေးနဲ့ပတ်သက်လို့ပြောရဲမင်းခွန်းတွင်ထည့်သွင်းပြောကြားခဲ့တာပါဒေါအောင်ဆန်းစုကြည်ကိုခုလို1005နဲ့ထပ်ပြီးတော့ချလိုက်တဲ့နေ့မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ပြီးဖန်စီထားတဲ့နိုင်ငံရဲ့အကြီးအကဲတွေကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။တရားရုံးရဲ့ဒီဆုံးမြတ်ချက်ဟာမြန်မာပြည်သူရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီမိုကရေစီနီလာအရာရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုမိမ့်မိန်ပြောက်ကွဲသွားအောင်စစ်ကောင်စီကလှုံ့ဆော်လိုက်တာဖြစ်တယ်လို့လည်းပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာမနေ့ဖေဖော်ဝါရီလတရက်နေ့မှာစစ်ကောင်စီကအာဏာသိမ်းယူလိုက်တဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုကိုမထီမဲ့မြင်ပြုလိုက်ခြင်းဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအခုလိုဒေါအောင်ဆန်းစုကြည်အပေါ်စင်ချက်ချလိုက်တဲ့အပေါ်ဆိုရင်ကြောင့်လည်းမြန်မာနိုင်ငံတွင်ကအခြေခံလူခွင့်ရေးတွေနဲ့တရားဥပဒေစိုးမိုးမှုပေါ်ထွန်းလာပါစေလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်
ဒေါ်စန်းစုကြည်ကိုထောင်နဲ့ချမှတ်လိုက်ပြီးနောက်တနေ့မှာပဲ NLD အစိုးရလက်ထက်ရန်ကုန်တိုင်းအစိုးရလူမှုရေးဝန်ကြီးဦးနိုင်ငံလင်းကိုလည်းအာခရီလိုက်စားမှုစွဲချက်တွေနဲ့ထောင်နဲ့15နှစ်ချမှတ်ခဲ့ပါတယ်။ဦးနိုင်ငံလင်းရင်ဆိုင်နေရတဲ့အာခရီမှု၅မှုအတွက်တမှုကို3နှစ်စီနဲ့ရန်ကုန်အင်းစိန်ထောင်တွင်အထူးတရားရုံးကစုစုပေါင်းထောင်နဲ့15နှစ်ချမှတ်လိုက်တာပါ။ဦးနိုင်ငံလင်းဟာရန်ကုန်တိုင်းအစိုးရအဖွဲ့အသုံးစည်းနဲ့ပညာရေးဆိုင်ရာအစအဦးတွေစောက်လို့ရေးအတွက်တင်တာကော်မတီဥက္ကဋ္ဌတာဝန်ယူစဉ်လုပ်ပိုင်ခွင့်ရတဲ့လုပ်ငန်းတွေကနေငွေကြေးနဲ့လက်ဆောင်ရယူခဲ့တယ်လို့ဆိုဆွဲခံရပြီးတရားစွဲခံရတာဖြစ်ပါတယ်။ဒီတော့တွေ့မှာပဲ NLD ဆိုရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မန္တလေးတိုင်းလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဇာနီအောင်ရဲ့အမှုတွေနဲ့ NLD ပါတီနိုင်ကဦးဝင်းထရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှိနေဒေါ်ရွတ်နုအောင်ဧပြီလ28ရက်နေ့မှာအဖမ်းခံခဲ့ရပါတယ်။ဒေါက်တာစောမြင့်မောင်အမှုယုံကြည်အတွက်အိုးဘိုတော်ကိုတွားရောက်အမှုလိုက်ပြီးအခုလိုဖမ်းခံရတာဖြစ်တယ်လို့သိရပါတယ်။
စအနာသိမ့်မိတဲ့နောက်ပိုင်းအချက်အသေးမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြန်မာအရေးဝိုင်းဝန်းဖြည့်ရှင်ပြည်နိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကြိုပါနေချိန်မှာပဲထိုင်းနိုင်ငံကမြန်မာဆိုင်ရာထိုင်းအထူးကိုယ်စားလှယ်တူကိုခန့်အပ်လိုက်ပါတယ်။မစ်ပွန်ပီမိုကန်ချာနလကိုဧပြီလ25ရက်နေ့ကခန့်အပ်လိုက်တာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးသူဖြစ်တဲ့မစ်ကန်ချာနလဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြည်ကြဲပြည့်ပြည့်သိရှိထားသူဖြစ်တဲ့အတွက်အခုလိုခန့်အပ်ခဲ့တာလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမူဒီနိုင်ကိုကိုကပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကအင်္ဂါနေ့ကဖော်ပြခဲ့တာပါထိုင်းနိုင်ငံရဲ့ပထဝီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာချက်ချအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကပ်စောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံခြားရေးမော်ဝါဒနဲ့အညီကင်တွယ်ဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွေ့ဆုံမှုကိုလည်းတာဝန်ယူရမှာပါ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေမလုပ်ဖို့မြန်မာပြည်တွင်းအရဖက်အဖွဲ့900ကျော်ကတရုတ်သမ္မတရှီကျင်းပင်ကိုတိုက်တွန်းထားတဲ့အိတ်ဖွင့်စာတစ်စောင်ကိုဧပြီလ25ရက်နေ့မှာရေးသားပေးပို့ခဲ့ကြပါတယ်။ပြည်သူလူထုကိုဖိနှိပ်ပြီးလူမျိုးရုံးတပ်ဖြတ်မှုတွေပါကျူးလွန်နေတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးလုပ်ကိုင်နေမယ်ဆိုရင်တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေကိုလူထုတော်လှန်ရေးမှာထည့်သွင်းဖို့ဖြစ်လာနိုင်တယ်လို့ဖော်ပြရေးသားထားပါတယ်။စစ်ကောင်စီရဲ့လုပ်ရက်တွေကိုဆက်ထောက်ခံတာမျိုးစီးပွားရေးအရပူးပေါင်းဆောင်ရွက်တာမျိုးမလုပ်ဖို့တရုတ်ဆိုရကိုပြည်တွင်းအရဖက်အဖွဲ့စည်း958ဖွဲ့ကရေးသားပေးပို့တာပါတရုတ်ဆိုရအနေနဲ့ပြည်တွင်းအရဖက်အဖွဲ့တွေနဲ့ဆက်ဆံရေးထူထောင်ဖို့ဂျာကာလာညီညွတ်ရေးအစိုးရ NUG နဲ့တဆင့်ခံနိုင်ငံရေးဆွေးနွေးမှုလုပ်ပေးဖို့ NLD SNLD အပါအဝင်နိုင်ငံရေးပါတီတွေနဲ့ပါတီချင်းဆက်ဆံရေးထူထောင်ဖို့စစ်ကောင်စီနဲ့စီးပွားရေးလုပ်ငန်းတစ်တွေလုပ်တာရပ်ဆိုင်းဖို့စစ်ကောင်စီကိုကူညီထောက်ပံ့တာတွေရပ်ဆိုင်းဖို့အပါအဝင်အချက်9ချက်ကိုအရဖက်အဖွဲ့တွေကတရုတ်သမ္မတကိုတောင်းဆိုခဲ့တာဖြစ်ပါတယ
်။နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဗအံမျိုးကထောင်ကလေးအကျဉ်းထောင်မှာဧပြီလ29ရက်နေ့ကဆန္ဒပြစုပမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခြားရာဇဝတ်အကျဉ်းသားတွေကရိုက်နှက်ရာကစုပဆန္ဒပြမှုဖြစ်ခဲ့တာလို့ထောင်နဲ့နှိစက်တဲ့နိုင်ငံရေးအကျဉ်းသားဟောက်တူက VOA ကိုပြောပါတယ်။အကျဉ်းသားအချင်းချင်းနှိုက်ထက်စီးနှင်းလုံမှုကိုဖြည့်ရှင်ပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့တာဖြစ်ပြီးနိုင်ငံရေးတည်ချင်းတွေနဲ့တမန်အုပ်ရေးဆန္ဒပြခဲ့တာပါ။ရာဇဝတ်မှု၊မိုးရစေဝမှုအခြားအမှုတွေနဲ့အကျဉ်းကျနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြာခဏဆိုသလိုအနိုင်ကျင်တာတွေနှိုက်ထက်စီးနှင်းလုပ်တာတွေရှိတယ်လို့လည်းထောင်ကလေးအကျဉ်းထောင်ကနေမကြာခင်ကမှပြန်လို့လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတယောက်ကပြောပါတယ်။အချင်းဦးစီးဌာနတာဝန်ရှိသူတဦးကတော့ဖအာမြုတ်ထောင်ကလေးအချင်းထောင်မှာထောင်စုပုံမှုဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ
်စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသစုံမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်တိုက်ဆိုးလို့ပေါ်ပေါက်နေပြီးတော့စစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေကြောင့်နေရစွန်ကွာထွက်ပြေးရတဲ့ပြည်သူတိမ့်ချီရှိနေပါပြီစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်ကရင်ပြည်နယ်တို့မှာလည်းတိုက်ပွဲတွေဆက်မပြတ်ဖြစ်နေတဲ့အတွက်ပြည်သူတွေအိုးအိမ်ဆုံးရှုံးနေရပါတယ်ဧပြီလ25ရက်နေ့ကစလို့သခိုင်းတိုင်းချင်းတွင်းမြေယိုအောက်ဖက်စစ်တပ်ရဲ့နေမြေရှင်းလင်းရေးမှာရွာလုံးကျွတ်မိရှုခံနေရတဲ့အတွက်ထွက်ပြေးရတဲ့ရွာကန်ထောင်ချီရှိတယ်လို့ဒေသခံတွေကဆိုပါတယ်
။ဟိုကတော့ဂင်ကလေးကတော့စာပြင်းကောင်းနဲ့ဖုန်ကြောင်းမယ်ကြံတယ်ကွာကြံတာအကုန်လောင်တော့တယ်ကွာ။ဟိုအပြအချိန်မုံမှာတိုက်ခိုက်မှာလို့အဲ့လိုပြင်လာထားလို့တဲ့လူတွေကတော်တဲ့ကိုဆက်ရှောင်းနေကြတာအဲ့အချိန်မှာသူကတံပေါက်ကိုဝင်ပြီးညအဲ့အမှညမှာပထမညခလေးလုံးမိရှုပြန်တယ်ဟိုလောင်းချစ်ကိုရောက်ပြီးမှနောက်ကျောင်းပြန်တုံပြီးတန်တော့ကိုတခါရွာလာမိရှုရန်တာအဲတန်တော့ကတော့ဝလောက်အင်ဂျီ40ကျော်လောက်တော့45ရင်းလောက်ကိုကျန်လိုက်တယ်ကျန်တာကတော့အကုန်လောင်တော့တယ်ဒုက္ခနဲ့ဘယ်တွေကတော့ဒါလူပဲဖြစ်တယ်လူနေထိုင်ပြီးမှညအဲ့လိုလူတန်းတဲ့ဥစ္စာလေးနဲ့စားတောင်းနေရတာကတော့တဲမှာဟိုဟာကတန်တော့ကလေးဖြစ်ရင် ตัวนักท่องนานนี้เราชีเดียร์ท่องเชียร์เดียวมาตัวก็เจงเลยอ๋อเนี่ยร้องทุลุ่งมาเราต้องทำเราชีเดียร
์ดีต่างกันกับวัยเด็กเฟรนเน่สกังซีไต้หวันพิบวากเกบียวหลงจงมีเราจวนเกียร์มาสกังซีก็มีโชคเกล้าลุดีต่างกันวิกาพิบวาร์เลยสกังไต้เนก้าจีวารีมีโชคขยาราปีดูเรตับจะแข่งยาระก็ดีต่างกันกับวัยเฟรนเน่เลชเช่พิเดลุสกังซีบอกก็สุสวยพิบสุไรเลชีบาร์เลยก็ยินเนชินบีเนบมาโรเนสับพักกูပြည်သူတွေထွက်ပြေးခိုလုံခဲ့ကြပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံမတ်လ22ရက်နေ့ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတစ်ဝန်းလုံးမှာထွက်ပြေးနေရသူ5သိန်းကျော်ရှိပြီးချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနေရွှန့်ခွာထွက်ပြေးရသူ2သိန်း8000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်
ကိုဝင်ခမောင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုလည်းမိုက်ဤတန့်စင်စူးစီးတင်ပြထားပါတယ်။နားဆင်ပါရှင်
။ကလသမကတွင်မူချိုအန်တိုနီယိုဂူတရက်စ်ကယူကရိန်းနိုင်ငံကိုဒီသတင်းပတ်ထဲမှာတွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ကလသမကတွင်မူချိုဟာမြို့တော်ကီဖ်အပြင်ရုရှားတပ်ဖွဲ့တွေပြန်ရုပ်သိမ်းသွားပြီးတော့အရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့ဘူချာမျိုးတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ဆေးရဆွေးမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ရုရှားအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကလတွင်မူချိုကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့တုန်းကတော့ကလသမဂ္ဂတွင်မူချိုဂူတရက်စ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့တုန်းကမော်စကိုမှာတွေ့ဆုံခဲ့ပြီးဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့နိုင်ငံခြားရေးဝင်ကြီးအန်တိုနီဘလင်ကန်တို့လည်းဒီသတင်းပတ်ထဲမှာယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပြီးတော့အမေရိကန်အနေနဲ့ယူကရိန်းအတွက်စီးရဲအကူအညီတွေထပ်ပေးမယ်လို့ပြောဆိုသွားခဲ့ပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ဟာကမ္ဘာစားသုံးကုန်ဈေးကွက်အပေါ်မှာအပြင်းထန်ရိုက်ခတ်ပြီးတော့နိုင်ငံတကာကုန်သွယ်ရေးထုတ်လုပ်မှုနဲ့ဝယ်ယူသုံးစွဲမှုပုံစံတွေကိုပြောင်းလဲသွားစေခဲ့တယ်ဆိုပြီးတော့ကမ္ဘာပြည်ရဲ့နောက်ဆုံးစားသုံးကုန်ဈေးကွက်အလားအလာထပ်မံကြမှာဖော်ပြထားပါတယ်။စားသုံးကုန်ဈေးနှုန်းတွေ2024ခုနှစ်နှစ်ကုန်အထိတစ်ခါမှမကြုံဘူးတဲ့ဈေးနှုန်းနဲ့ဆက်တက်နေအောင်မယ်လို့ကမ္ဘာပံကစီးပွားရေးသုတေသီတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းစွမ်းအင်လောင်စာဈေးနှုန်းတက်လာတာဟာ1983ခုနှစ်ကမ္ဘာရေနဲ့အကြက်တဲကျုံခဲ့ရပြီးနောက်ပိုင်းမှာအမြင့်ဆုံးဖြစ်ပြီးတော့ယူကရိန်းနဲ့ရုရှားနှစ်နိုင်ငံစလုံးကထုတ်ကုန်အများအပြားထုတ်လုပ်တဲ့နိုင်ငံတွေဖြစ်တာကြောင့်စားသောက်ကုန်ဈေးတွေတက်လာတာကိုကမ္ဘာပံအခြေခံစာမှာဖော်ပြထားတာပါ။တဘာဝတန်ငွေကိုအားထားထုတ်လုပ်တဲ့တက်မြင့်ဩဇာဈေးတွေလည်း2008ခုနှစ်နောက်ပိုင်းအမြင့်ဆုံးကိုရောက်နေပါသေးတယ်။စီရရခတ်မှုကုန်သွယ်ရေးနဲ့ထုတ်လုပ်မှုတွေပြတ်တောက်သွားတာကြောင့်ရေနံစိမ်းဈေးက2022အတွင်းမှာပြင်းပြတက်ပြီးပါကိုဒေါ်လာ100အထိတက်သွားနိုင်ပြီးတော့2021ကတည်းကစာရေး40ရာခိုင်နှုန်းတက်သွားတာဖြစ်တယ်လို့ကမ္ဘာပံကပြောပါတယ်2021အတွင်းမှာကမ္ဘာတဝက်ဈေးအသုံးဈေးကအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ချိန်ထပ်တိုးလာတယ်လို့ဆွီဒင်အခြေစိုက်စတော့ခေါမ်နိုင်ငံကငြိမ်းချမ်းရေးသုတေသနဌာနစီပရီကစီရင်ခံစာထုတ်ပြန်ထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ဈေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကဈေးအသုံးဈေးတုံးမြင့်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့စီရင်ခံစာမှာခန့်မှန်းထားပါတယ်။ကိုဗစ်ရောဂါကြောင့်စီးပွားရေးဆုတ်ယွတ်မှုတွေကြုံရပေမဲ့ကမ္ဘာတဝက်နိုင်ငံတွေဟာဆစ်လက်နက်တွေပို့ပြီးတော့စုဆောင်းနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်အတွင်းဖြန့်မြဆစ်အသုံးစရိတ် 3.8 ခန်းနှုန်းထပ်တိုးခဲ့တဲ့အကြောင်းစီးကစားမှာဖော်ပြထားပါလေ။ရုရှားရဲ့ဆစ်အသုံးစရိတ်က 2.9 ခန်းနှုန်းတိုးလာပြီးတော့3နှစ်ဆက်တိုက်ထပ်တိုးလာတာကြောင့်ဒေါ်လာ 65.9 ဘီလီယံထိရောက်သွားတာပါ။ဆစ်အသုံးစရိတ်ဟာရုရှားနိုင်ငံတစ်ခုလုံးရဲ့ပြည်တွင်းထုတ်ကုန်ပမာဏ GDP ရဲ့ 4.1 ခန်းနှုန်းနဲ့ညီပါလေ။ယူကရိန်းနိုင်ငံရဲ့ဆစ်အသုံးစရိတ်လည်းခရိုင်းမီးယားဒေသအသိမ်းပိုက်ခံရပြီးတဲ့နောက်ပိုင်းမှာ 82 ခန်းနှုန်းတိုးလာခဲ့ပါလေ။အမေရိကန်ကတော့တခြားနိုင်ငံအားလုံးထက်ပိုများပြီးတော့ဒေါ်လာဘီလီယံ800တသန်းရှိနေရပါ2022ခုနှစ်အတွင်းမှာ 1.4 ခန်းနဲ့တိုးလာခဲ့တာပါယူကရိန်းစစ်ပွဲကြောင့်ဥရောပမှာတင်းမာမှုတွေတိုးလာနေရကြောင်းစစ်သုံးစီထပ်တိုးဖို့နေတို့အဖွဲ့ဝင်နိုင်ငံတွေပုံများလာမယ်လို့စီးရင်ခဲ့ဆောင်မှာဖော်ပြထားပါတယ်ပေတင်းတဲ့ဒုံးကြီးတွေနဲ့တခြားအဆင့်မြင့်ဆက်လက်နယ်တွေကိုပြသခဲ့တဲ့တင်းလာနေညာတော်ကစီးရေးပြအခမ်းအနားကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျိုအွန်းကိုလိုက်တက်ရောက်ကြည့်ရှုခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုမြင်နိုင်သမျှအမြန်ဆုံးအားကောင်းအောင်လုပ်သွားမယ်လို့တင်းလာရင်နောက်ပိုင်းမှာကြေပခဲ့တဲ့စီးရေးပြအခမ်းအနားအတွက်ကင်ဂျိုအွန်းကပြောခဲ့ပါတယ်မြောက်ကိုရီးယားရဲ့စီးရေးအရာထိတ်တရေဆိုင်မှုဖြစ်ပေါ်တဲ့ဘေးနိုင်ငံကိုမဆိုချေမုန်းသွားမယ်လို့အမေရိကန်နဲ့သူ့မဟာမိတ်တွေနဲ့တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာနေတဲ့မြောက်ကိုရီးယားကောင်ဆောင်ကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ပိုင်ဆိုင်တဲ့အခြေခံအကြောင်းရင်းကစစ်ပွဲတွေကိုဟန်တာဖို့အတွက်ဖြစ်ပေမဲ့လိုအပ်လာရင်တော့ဒီထက်ပိုပြီးတော့အသုံးချသွားမယ်လို့လည်းသူကပြောတာပါဒီစီးရေးပြခန်းနာကိုမြောက်ကိုရီးယားစစ်တပ်တီထောင်တဲ့190ပြည့်အထိမ့်မဲ့ကျင်းပခဲ့ရလေဖြစ်ပါသည်
ပြင်သစ်လက်ရှိသမ္မတအမန်ဂျွန်မက်ခရွန်က2022သမ္မတရွေးကောက်ပွဲမှာပြိုင်ဘက်မရီလက်ပန်ကိုမဲရီအတွက် 58.5 လေးရာခိုင်နှုန်းနဲ့အနိုင်ရခဲ့ပါသည်။၅နှစ်တာအပြောင်းလဲတွေပေါ်ခဲ့ပြီးတော့ကောင်းမွန်တဲ့အချိန်တွေရောခက်ခဲတဲ့အချိန်တွေနဲ့ပါတစ်ခါမှမကြုံဘူးတဲ့အကျက်တဲတွေရင်ဆိုင်ခဲ့ပြီးချိန်မှာဒီနေ့ဒီတိုင်းပြည်ပေါ်မှာသမ္မတအဖြစ်နောက်ထပ်၅နှစ်ပြန်ပြီးတော့ဦးဆောင်ဖို့အများစုကကျွန်တော်ကိုရွေးချယ်လိုက်ပြီးဆိုပြီးတော့သမ္မတမက်ခရွန်ကပြောဆိုသွားခဲ့တာပါ။သူဟာပြည်သူနိုင်ငံမှာနှစ်ပေါင်း20အတွင်းဒုတိယအကြိမ်ရွေးကောက်ခံရတဲ့ပထမဆုံးသမ္မတလည်းဖြစ်ပါသည်။မကြာခင်ကလုပ်ခဲ့တဲ့လူမှုစီးတမ်းတွေမှာတော့ပြည်သူနိုင်ငံသားအများစုကကိုဗစ်ကရောဂါနဲ့ယူပွဲအကျက်တဲလိုမျိုးကမ္ဘာအကျက်တဲကိုရင်ဆိုင်ရမှာသမ္မတမက်ခရွန်ကအသင့်တော်ဆုံးခေါင်းဆောင်ဖြစ်တယ်ဆိုပြီးတော့ဖော်ပြကြပါသေး။သမ္မတဟောင်းဖရန်ဆွာဟော်လန်လက်ထက်မှာလည်းမက်ခရွန်ကစီးပွားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့တာပါ။အသက်44နှစ်အရွယ်နိုင်ငံရဲ့အရာအလယ်ဘဟုဘာတွေရှိတဲ့သမ္မတမက်ခရွန်ကယူကရိန်းစစ်ပွဲမှာငြိမ်းချမ်းရအောင်တပ်တမန်ရဲ့အရာအကျိုးစားအားထုတ်နေရလေဖြစ်ပါသေး။အမေရိကန်ပြည်အောင်စုမှာတော့ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အပြင်ကိုဗစ်အားဖြင့်ကာကွယ်ဆေးလည်းနှလုံးထိုးထားပြီးတဲ့ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတဂရောမှာတော့ကိုဗစ်ပိုးမတွေ့ခဲ့ရပါဘူး။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရှန်ဟိုင်းမြို့တော်ကလိုပဲအသွာလာကန့်သတ်ချက်လော့ကဒေါင်းတွေချထားပြီးတော့ကိုဗစ်စစ်ဆေးမှုတွေတိုးလုံနေပါလေ။လူဦးရေ22သန်းရှိတဲ့ဘေကျင်းမြို့တော်မှာအစုလိုက်အပြုံလိုက်ကိုဗစ်စစ်ဆေးမှုတတုပ်စီလုံနေတာဒီသတင်းပတ်ထဲမှာ3ချိန်ရှိသွားပြီးရနောက်ကိုဗစ်ကူးစက်ခံရသူတွေရှိတဲ့အကြောင်းရုံးနဲ့ရက်ကွက်နေရာတွေကိုသွာလာခွင့်ကန့်သတ်ထားပါတယ်ရှင်။
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုမတ်ရီတန့်ဆင်ဆူဆီတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီတင်းငွေတွေနဲ့မနေ့ခင်းအတွက်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ခင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 50 58နဲ့လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
ယူကရိန်းတောင်ပိုင်းကအိုဒက်ဆာလေဆိပ်ကိုစနေနေ့ကရုရှားမစ္စိုင်းတုံးထိမှန်ခဲ့တဲ့အတွက်လေရင်ပြေးလမ်းပျက်စီးသွားပြီးသုံးမရပဲဖြစ်သွားတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းအရှေ့ပိုင်းဒွန်ဘော့စ်ဒေသမှာတော့စနေနေ့ကရုရှားတပ်တွေအပြင်းထန်ပစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစိတ်ကမ်းမြို့မှာရှိတဲ့အဇော့စတယ်တမ်မနီစစ်ရုံမှာပိတ်မိနေတဲ့အရဲသားတွေက20ကိုဘေးလွယာကိုပို့ပေးနိုင်ခဲ့တယ်လို့ယူကရိန်းပြည်ရင်းလုံခြုံရေးတပ် UNG ရဲ့ Azov တပ်ရင်းကဒုတိယအကြီးအကဲ Savieto Slav Palama ကစနေနေ့မှာပြောပါတယ်ရုရှားတပ်တွေကစစ်ရုံဝင်းကျင်တဝိုက်ကိုတညာလုံးလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နောက်ထပ်ပျက်စီးမှုတွေနဲ့အတားအဆီးတွေကြုံနေရကြောင်းလည်းပြောပါတယ်ယူကရိန်းကိုရုရှားရဲ့ကျူးကျော်မှုနဲ့ပတ်သက်လို့သတိထားတုံ့ပြန်နေတဲ့ Savie နိုင်ငံကစနေနေ့စစ်လက်နက်ပြပွဲတစ်ခုမှာရုရှားနဲ့အနောက်နိုင်ငံကလက်နက်တွေနဲ့အတူတရုတ်နိုင်ငံထုတ်နောက်ဆုံးပေါ်မြေပြင်ကဝင်းပြစ်မစ္စရုံလက်နဲ့တစ်ကိုပါပြသလိုက်ပါတယ်။ European Airbus ရဟတ်ယာဉ်တွေနဲ့အတူတရုတ်နဲ့ပြင်သစ်မစ္စရုံတွေပြထားတယ်လို့လက်နဲ့တက်ဆင်ထားတဲ့တရုတ်ထုတ် drone တွေနဲ့ရုရှားလုံ MiG-29 jet တိုက်လျင်တွေလည်းပါပါတယ်။မလေးရှားနိုင်ငံကိုဆက်လီနဲ့တရားမဝင်ဝင်ရောက်လာတဲ့ Ranger 134ဦးအပါအဝင်အထောက်ထားမဲ့ရောက်လာသူ143ဦးကို Perak ပြည်နယ် Kuala Guru ရေပြင်မှာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အဖမ်းဆီးခံရသူတွေလိုက်ပါလာတဲ့ဆက်လေတောင်းတင်နေစမှာဖမ်းဆီးခဲ့တာလို့သတင်းတွေမှာဖော်ပြကြပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ်အယ်တီယက်တို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 58တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအစဉ်အမြဲအားပေးတဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကြန်ထိုက်ပါရှင်။
This program has come to you from the Voice of America, Washington.